Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်မတော်တာရှင်များရှင်2019ခုနှစ်မေလ28ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ32 40 49နဲ့50တို့ကနေတိုက်ရထုံးလွှင့်ပေးနေပါတယ်။ကျွန်မအီတန်စမဒီမနက်အတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနက်ခင်ပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ G7ထိပ်တည်ညီလာခံကအမေရိကန်မှာပါတဲ့သဘောတူညီချက်ကိုထုတ်ပြန်လိုက်ပါတယ်။ရန်ကုန်အင်းစင်မှာမနေ့ကကျင်းပတဲ့မဘာသာညီလာခံကိုပြည်သက်ထောင်ချီတက်ရောက်ခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်ကိုတက်တရမြောက်အမေရိကန်စစ်သည်မော်ဆစ်လွတ်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းနဲ့ပြီးမှတော့တာရှင်နေနာဆင်ကြမှာကရှီတေဂျီဥကိုနီကိုတနက်နဲ့လှုပ်ကြံထွက်ပြေးသွားတဲ့တရားခံကိုလိုက်လံဖမ်းဆီးပေးရင်တနက်ထိမှန်သိဆုံးခဲ့ရတဲ့အငှားရမောင်ကိုနေဝဲအမှုနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာရှီနေကိုစလဲစာတင်သွင်းလိုက်ပြီဖြစ်ပါတယ်။
မင်းမင်းရတော့ပေါ့နော်ရပိုင်းကျင်တရားရုံးမှာရာစုစီးမှု45မြင်းဆောင်2018ဆွဲဆိုတဲ့ပုံမှန်က
3,000ဒီမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဦးရောဘတ်ဆန်အောင်ကခုလိုပြောသားတာကိုမကြခင်မှာပြည်စုံနာစီရမှာပါ။ဒါပြင်ဦးအောင်ခေရဲ့မြန်မာရေးသုံးသပ်ခြင်းနဲ့ EDM အင်္ဂလိပ်စာသင်ခန်းစာစီစဉ်တွေကိုလည်းဒီမနက်မှနာဆင်ကြဖို့ရှိပါသေးတယ်။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တွေကိုကိုစော်ဝင်းလိုင်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးသွားပါမယ်ရှင်။
G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံထိပ်သီးဆွေးနွေးကထုတ်ပြန်တဲ့ကြေညာချက်မှာအရင်ကမလုပ်ဘူးတဲ့လောက်ရတစ်ခုအနေနဲ့အရေးကြီးတဲ့ကိစ္စရတစ်ခုအတွက်အမေရိကန်ပြည်ထောင်စုကိုချမ်းလတ်ထားခဲ့ပါတယ်။နောက်ဆုံးထုတ်ပြန်တဲ့ကြေညာချက်အရအမေရိကန်ပြည်ထောင်စုကလွဲလို့ဥရုယာတီပြောင်းလဲမှုရော့ကျရေးအတွက်ဝိုင်းဝန်းလှုပ်ဆောင်ကြဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ဆိုင်တဲ့ကိစ္စရဒီနဲ့ Paris သဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုကပြန်လဲသုံးသပ်နေစေကာလဖြစ်တာကြောင့်အများသဘောတူဆုံးဖြတ်ချက်ထဲမှာပါဝင်နိုင်တဲ့အနေအထားမရှိသေးဘူးလို့ G7 ထိပ်သီးညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဖြစ်စဉ်ကိုနားလည်သဘောပေါက်ထားတဲ့အတွက်ကနေဒါ၊ပြင်သစ်၊ဂျာမနီ၊ဂျပန်၊ UK နိုင်ငံတို့ကအစိုးရအကြီးအကဲတွေအပါအဝင်ဥရောပကောင်စီ၊ဥရောပကော်မရှင်တို့ကဥက္ကဋ္ဌတို့အနေနဲ့ Paris သဘောတူညီချက်ကိုအများဆုံးအကောင့်ထဲဖော်ကြဖို့တနိဋ္ဌာန်ပြုကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ကာဗွန်ဒိုင်အောက်ဆိုက်ဓာတ်အရိုစိတ်မှုရော့ကျရေးလွန်ခဲ့တဲ့နှစ်တုန်းကနိုင်ငံပေါင်း195နိုင်ငံကကိုယ်စားလှယ်တွေအကြအရရှိခဲ့တဲ့သမိုင်းဝင် Paris သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ရေးမထွက်ရေးအချင်းယူဆုံးဖြတ်ဖို့လိုနေသေးတယ်လို့ G7 ထိပ်သီးညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Paris သဘောတူညီချက်အတွက်အပြည့်အသတ်ဆုံးဖြတ်ချက်ကိုရှေ့သတင်းဖတ်အတွင်းမှာချမှတ်မယ်လို့အီတလီနိုင်ငံဆီစီလီကျွန်းမှာကျင်းပတဲ့ G7 ထိပ်သီးဆွေးနွေးပွဲပြီးဆုံးကနေအလို့သဘောတွေ့ဆုံတဲ့နေ့လယ်စာစာပွဲမှာသူရဲ့ကိုပိုင် Twitter လူမျိုးကိုရင်ကတဆင်တမရဒေါ်နယ်ထရမ့်ကကြေညာလိုက်ပါတယ
်။ American တမရဒေါ်နယ်ထရမ့်ရဲ့အာဏာလွှဲပြောင်းရေးအဖွဲ့နဲ့ Russia အစိုးရတို့ကြားမှာတိဝက်ဆက်သွယ်ရေးလမ်းကြောင်းတစ်ခုထားရှိသွားဖို့ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတမရရဲ့တမန်လဲဖြစ်ထိတ်တန့်အကြံပေးလဲဖြစ်တဲ့ Jared Kushner နဲ့ American နိုင်ငံဆိုင်ရာ Russia တမတ်ကြီးတို့ဆွေးနွေးခဲ့ကြတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာနိုင်ငံတော်လုံခြုံရေးအကြံပေး Mr. McMaster ကအခုလိုလှုပ်ဆောင်ဟိုဟာလှုပ်ရုပ်လှုပ်ဆန်းလို့ပြောကြားခဲ့ပါတယ်။ McMaster ဟာအီတလီနိုင်ငံတာအိုမီလန်မှာရောက်နေတာဖြစ်ပြီး G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံဆွေးနွေးပွဲဘေးပန်းမှာပြောကြားခဲ့တာဖြစ်ပါတယ်။သူဟာသမ္မတထရမ့်ရဲ့ထိတ်တန့်အကြံပေးကိုရှနာနဲ့ပတ်သက်ပြီးအထူးပြောဆိုတာမရှိပေမဲ့သူတို့အစိုးရအဖွဲ့တွေကတစုံတစ်ယောက်ကရုရှားနဲ့ဖြစ်စေရုရှားတန်ရုံနဲ့ဖြစ်စေလျှို့ဝှက်ဆက်သွယ်ရေးလမ်းကြောင်းဖွင့်ဖို့လုပ်နေမယ်ဆိုရင်စိုးရိမ်မှုရှိမရှိမေးမြန်းတဲ့အခါမှာတော့ဒါဟာလှုပ်ရုပ်လှုပ်ဆန်းမှုစိုးရိမ်စရာမရှိဘူးလို့ဖြေကြားခဲ့ပါတယ်။ဒါကဝါရှင်တန်ပို့စ်သတင်းစာကြီးကတောက်ချန်နေမှာဖော်ပြခဲ့ရဖြစ်ပြီးဒီလိုလောက်တာဟာသူတို့ရဲ့ကျန်းသစ္စာချိန်ဆပွဲကျဆွေးနွေးမှုတွေကိုစောင့်ကြည့်တာမခံရအောင်ကာကွယ်တဲ့အနေနဲ့လောက်တာလို့တောက်ကြနေကအမေရိကန်တာဝန်ရှိသူတွေပြောတာကိုကိုးကားပြီးဖော်ပြခဲ့တာဖြစ်ပါတယ်
။ဗြိတိန်ရဲတပ်ဖွဲ့ကမန်ချက်စတာမြို့အသေးခံဘုံခွဲမှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုမှာတိုးတက်မှုတွေရှိလာတဲ့အတွက်အကြမ်းဖက်မှုအနေနဲ့သတိပေးနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်ကနေစနေနေ့မှာတဆင့် short chat တက်မှတ်လိုက်ကြောင်းဝန်ကြီးချုပ် Theresa May ကကြေညာပြောကြားလိုက်ပါတယ်။တင်းနယ်လာနေကမန်ချက်စတာအားကစားရုံမှာအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်သွားခဲ့ပြီးတဲ့နောက်ဗြိတိန်ရဲ့အကြမ်းဖက်မှုအနေနဲ့သတိပေးနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်အထိတက်မှတ်လိုက်ပြီးလက်နက်ကင်ရဲတပ်ဖွဲ့တွေကိုကူညီဖို့စစ်သားတွေကိုဆစ်လွတ်ထားကြောင်းဝန်ကြီးချုပ် Theresa May ကအင်္ဂါနေ့မှာကြေညာခဲ့တာဖြစ်ပြီးနောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ခြေရှိတယ်လို့လည်းသတိပေးခဲ့တာပါ။အကြမ်းဖက်မှုအနေနဲ့ဖြစ်နိုင်ခြေအမြင့်ဆုံးကနေတဆင့် short ချလိုက်ပြီးမယ်လဲနောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ခြေရှိတယ်လို့ယူဆထားစေဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အစောပိုင်းတုန်းကအမေရိကန်ပေါ့ပ်ဆိုတော့ Ariana Grande ရဲ့ဂီတဖျော်ဖို့ဘဲမှာဖြစ်သွားခဲ့တဲ့အသေးခံဘုံခွဲမှုနဲ့ဆက်နွယ်တဲ့ ူနှစ်ဦးကိုထပ်မံဖမ်းဆီးလိုက်ကြောင်းဗြိတိန်ရဲတပ်ဖွဲ့ကကြေညာပါတယ်။စနေနေ့ကပြုလုပ်ခဲ့တဲ့ဝင်ရောက်စစ်နှစ်မှုအတွင်းအသက်22နှစ်အရွယ်နဲ့အသက်20အရွယ်အမျိုးသားနှစ်ဦးကိုဖမ်းဆီးလိုက်ကြောင်းမန်ချက်စတာရဲတပ်ဖွဲ့ကတွစ်တာလူမှုကွန်ရက်ကတစင်ကြေညာခဲ့ပါတယ်။ချီတမ်ဟီလ်အရာမှာရှိတဲ့အဲ့ဒီအမျိုးသားနှစ်ဦးရဲ့အိမ်ကိုဝင်ရောက်ဖို့ကြိုးစားစဉ်ထိန်းချုပ်ဖောက်ခွဲမှုထပ်မံပြုလုပ်ခဲ့ရကြောင်းလည်းရဲတပ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုချိန်ထိစစ်ဆေးမေးမြန်းမှုအတွက်အမျိုးသား12ဦးကိုထိန်းသိမ်းထားတယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်
။ဗြိတိန်နိုင်ငံမန်ချက်စတာမှာတနင်္လာနေ့ကအသက်22နှစ်အရွယ်လေပြားစာတီဗြိတိန်နိုင်ငံခြားနိုင်ငံသားဆယ်မန်အဘတ်ဒီရဲ့အသေးခံဘုံးခွဲမှုဟာလေပြားပြည်ရင်းစစ်ကိုဗြိတိန်စီကိုတည့်ရလာယုံတာမကပဲလေပြားနိုင်ငံတဲ့ကအုတ်ထုတ်မှုအာဏာကိုလုနေကြတဲ့အစိုးရတွေနဲ့ပြည်ရင်းကအတက်နဲ့ကိုင်းအဖွဲ့တွေကြားငင်းချင်းရဖို့စ조사နေမှုတွေကိုပါထိကြိုက်လာစေတာဖြစ်ပါတယ်မန်ချက်စတာဘုံးခွဲမှုကြောင့်လူပေါင်း22ဦးသေဆုံးခဲ့ပြီးကလေးငယ်အများစုပါဝင်လူဒါဇင်ပေါင်းများစွာထိကြိုက်ဒဏ်ရာရရှိခဲ့တာကနေလေပြားနိုင်ငံထဲမှာလက်နက်ကိုင်းသဘုံတွေနဲ့ပြိုင်ပွဲအစိုးရ3ရက်တို့ကြားတိုက်ခိုက်မှုတွေအရှိန်မြင့်လာခဲ့တာပါဒီဖွဲ့အားလုံးကနိုင်ငံကိုအုပ်ချုပ်နိုင်မှုအတွက်ပြိုင်နေကြတဲ့အပြင်သူတို့တွေကိုပံ့ပိုးမှုပေးနေတဲ့အင်အားကြီးနောက်နိုင်ငံတွေကပါနောက်ွယ်ကနေပြိုင်နေကြတာဖြစ်ပါတယ်သူတို့အားလုံးဟာမန်ချက်စတာတိုက်ခိုက်မှုကသာမကတောက်တန်နဲ့အာယက်စ်သွေးကြွရဲ့အီဂျစ်နိုင်ငံကကော့ပတစ်ခရစ်ယာန်တွေပြစ်ခတ်မှုတွေကိုပါအခွင့်ကောင်းယူပြီးသူတို့ပြိုင်ဘက်တွေကဘယ်သူအဆက်ဆက်မှုရှိမရှိမစင်စားပဲတစ်ဖက်ကိုအပြစ်ဖို့ဖို့အတွက်ကြိုးစားနေကြတာပါအထူးသဖြင့်လေဗျားနိုင်ငံမြို့တော်ထရီပိုလီမှာတိုက်ခိုက်မှုအရှိန်မြင့်လာခဲ့တာမို့လေဗျားငင်းချင်းရဖို့ဥဆောင်ပြီးကြိုးပမ်းနေတဲ့ကုလသမဂ္ဂအထူးတန်တမန်မာတင်ကော့ပလာရဲ့လှုပ်ဆောင်မှုတွေကိုအယားမထင်ဖြစ်စေခဲ့ပါတယ်
UAV ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမဘာသာလို့ခေါ်တဲ့အမျိုးဘာသာသာသနာဆောင်ရွက်ရေးအဖွဲ့ဝင်တန်ကားတော်တွေသီလရှင်တွေနဲ့ဒီအဖွဲ့ကိုထောက်ခံသူတချို့ဟာမနစ်စနေနေ့ကအင်းစိန်မြို့နယ်အတွင်းမှာရှိတဲ့အောင်ဆန်းတော်ရတပ်ဦးကျောင်းတိုင်မှာဆွေးနွေးပွဲကျင်းပခဲ့တာမှာတယောက်သူပေါင်းထောင်နဲ့ချီရှိခဲ့တယ်လို့ဆိုပါတယ်လူမျိုးရေးဘာသာရေးတင်းမာမှုတွေဖြစ်ပေါ်အောင်လုံဆောင်ဟောပြောတယ်လို့ဆွဆွဲခံနေရတဲ့မဘာသာအဖွဲ့ဟာတန်ကားအဖွဲ့စီအခြေခံစည်းမျဉ်းလှုပ်ထုံးလုပ်နည်းတွေနဲ့ညီညွတ်ချင်းမရှိကြောင်းဆုံးဖြတ်ထားပြီးဖြစ်တဲ့အတွက်မဘာသာအဖွဲ့ဟာတရားမဝင်အဖွဲ့အစည်းဖြစ်တာကြောင့်ဇူလိုင်လ15ရက်နေ့မတိုင်ခင်ဒီအဖွဲ့ကိုဖျက်သိမ်းပေးဖို့မဟာနာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါးစုံကြီးပြင်ဆင်မှအထူးအစည်းအဝေးကမေလ23ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ထားပြီးနောက်မှာဒီအစည်းအဝေးကျင်းပလာပါမဟာနာရဲ့ဆုံးဖြတ်ချက်အပေါ်အဖွဲ့ဝင်တွေကိုအတိပေးရှင်းလင်းဖို့အတွက်မဘာသာအဖွဲ့ဗဟုဥက္ကဋ္ဌဗရန္တတီလောကဘိဝန္တကဒီစီယိုပဲခေါ်ယူလိုက်တာလည်းဖြစ်ပါတယ်မဟာနာရဲ့ဆုံးဖြတ်ချက်ကြောင့်မဘာသာ၄နှစ်ပြည့်နှစ်ပတ်လည်ညီလာခံကိုမကျင်းပနိုင်တော့ကြောင်းလဲစနေနေ့ကကျင်းပတဲ့မဘာသာစီယိုပဲဖိတ်ကြွားလာမှာဖော်ပြထားပါတယ်မဘာသာဥက္ကဋ္ဌဆရာတော်ဗရန္တတီလောကဘိဝန္တကတော့မဟာနာနဲ့မဘာသာကွဲအောင်ကြံစည်နေသူတွေရှိနေပြီးမဘာသာနာမည်မသုံးဖို့ဆုံးဖြတ်ချက်မှာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကအဓိကတရားခံမဟုတ်ဘူးလို့စနေနေ့ကကျင်းပတဲ့ဇီဝဘက်မှာမင်ကြားခဲ့ပါတယ်မဘာသာအဖွဲ့ကိုတရားမဝင်အဖွဲ့စီအဖြစ်မဟာနာကကြီးညာထားပေမဲ့လည်းသူတို့အဖွဲ့ကိုဖျက်သိမ်းသွားမှာမဟုတ်ဘူးလို့ဝါရင်မဘာသာဆရာတော်တပားရဲ့ပြောကြားချက်ကိုကိုကပီ AP သတင်းမှာဖော်ပြထားပါတယ်
မြောက်ကိုရီးယားရဲ့ပက်ထင်းတပ်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေကိုဟန်တားဖို့အတွက်မြောက်ကိုရီးယားကိုသတိပေးတဲ့အနေနဲ့အမေရိကန်ကတက်တရမြောက်ဒင်းတင်စစ်သင်္ဘောဒဇင်အပါအဝင်စစ်သင်္ဘောအုပ်စုတစ်ခုကို Pacific Inaption ဒေသဘက်ကိုဆစ်လွတ်လိုက်ပါတယ်။ကမ္ဘာအကြီးဆုံးစစ်သင်္ဘောတွေတက်ကတစ်ခုဖြစ်တဲ့ USS Nimitz လင်းတင်သင်္ဘောဟာ USS Carl Vinson နဲ့ USS Ronald Reagan တို့နဲ့အတူ Pacific သမုဒ္ဒရာအနောက်ဘက်ခြမ်းမှာပူးပေါင်းမှာဖြစ်တယ်လို့ပြောပါတယ်။ American စစ်တပ်ဘက်ကဒေသတစ်ခုတည်းကိုအခုလိုလင်းတင်စစ်သင်္ဘော၃ဆင်းတပြိုင်တည်းဆစ်လွတ်လို့မရှိပါဘူး။ဒါပေမဲ့မြောက်ကိုရီးယားရဲ့ Nuclear နဲ့ဒုံးကျည်ချိမ့်ချောက်မှုအန္တရာယ်တိုးလာနေတာက American သမ္မတ Donald Trump တို့ကြီးမားတဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတည်းဖြစ်နေပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာအစိုးရတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ရင်တန်းကိုကားနဲ့အသေးခံဘုံးခွဲတိုက်ခတ်ခဲ့တဲ့အတွက်အနည်းဆုံး18ဦးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။စနေနေ့ကခုစ်မြို့မှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုဟာအဲ့ဒီဒေသမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုလုံခြုံရေးတာဝန်ယူပေးနေတဲ့အာဖဂန်အထူးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခတ်ခဲ့တာဖြစ်တယ်လို့အရာရှိတွေကပြောပါရခင်ဗျာ
။အမေရိကန်လေကြောင်း AA ပိုင်းလေယာဉ်နဲ့ လိုက်ပါလာတဲ့ခီးတဲ့တူကစက်တင်ဘာလမြောက်ကရိုလိုင်းနားပြည်နယ်ကရှာလော့ဒေါက်ဂလစ်နိုင်ငံတကာလေဆိပ်မှာလေးမြန်တက်ဖို့ပြင်ဆင်နေစမှာပဲလေးမယ်ကိုကိုက်ဖို့အတွက်စူးစမ်းခဲ့ပြီးလင်းဘော်ကနေခုံချထွက်ပြေးခဲ့တဲ့အတွက်သူ့ကိုလင်းစီခီးတဲ့နဲ့လိုက်နိုင်ရမယ့်ဥပဒေချိုးဖောက်မှုနဲ့လေချောင်းတာဝန်ရှိသူတွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။သူဟာမြန်မာနိုင်ငံတောင်ပိုင်းဒေသကကရင်လူမျိုးတူဖြစ်ပြီးနာမည်ကကိုထွန်းလုံစိန်ဖြစ်ပါတယ်။သူဟာအင်္ဂလိပ်စကားသိပ်မပြောနိုင်တဲ့အတွက်သူဘာကြောင့်အခုလိုလုပ်တယ်ဆိုတာမသိရသေးပါဘူးလို့အာဏာပိုင်တွေကပြောပါတယ်။တောက်ချန်နေမှာတရားရုံးထုတ်ဖို့အတွက်လှုပ်ခဲ့ပေမဲ့ခင်းစကပြောစကပြန်မရသေးတဲ့အတွက်သူ့အမှုကိုကြားနာရမယ့်ရက်ကိုရွှေ့ဆိုင်းခဲ့တယ်လို့ CNN သတင်းမှာဖော်ပြထားပါတယ်။သူကအမေရိကန်လေကြောင်းခီးစဉ်မှ9နှစ်4နှစ်မှာလိုက်ပါလာသူဖြစ်ပြီးလင်းပြေးလမ်းပေါ်တက်ဖို့လုပ်နေခြင်းမှာထွက်ပြေးဖို့စူးစမ်းခဲ့တာပါ။သူဟာထိုင်နေရကနေလင်းဒကမာကြီးစီသွားပြီးဖွင့်ဖို့စူးစမ်းချိန်မှာလင်းမဲတားခဲ့တဲ့အတွက်ကြိုက်ခဲ့တာလည်းဖြစ်ပါတယ
်။ကုသဝင်းလိုင်းနဲ့ဒေါ်ခင်မျိုးသက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ရှင်းနေကြီးဦးကိုနီလှုပ်ကြံမှုမှာတရားခံကိုလိုက်လံဖမ်းဆီးပေးရင်သေဆုံးရတဲ့အငှားရင်မောင်းကိုနေဝင်းရဲ့အမှုနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်။ရှင်းနေကြီးဦးကိုနီကိုတနက်နဲ့လှုပ်ကြံထွက်ပြေးသွားတဲ့လူသက်တရားခံကိုလိုက်လံဖမ်းဆီးပေးရင်တနက်ထိမှန်သေဆုံးခဲ့ရတဲ့အငှားရင်မောင်းကိုနေဝင်းလူသက်မှုမှာကျရင်သူဇနီးရဲ့ရှင်းနေအဖြစ်လိုက်ပါဆောင်ရွက်နိုင်ဖို့မြန်မာနိုင်ငံရှင်းနေများကွန်ရက်ကရှင်းနေတွေဘက်ကရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာရှင်းနေကိုယ်စားလှယ်စာတင်သွင်းလိုက်ပြီးဖြစ်ပါတယ်။ဦးကိုနီရဲ့အမှုတွေကိုနေဝင်းလူသက်မှုမှာတရားခံမပြည့်စုံတာအမှုတည်ဆောက်မှုအားနည်းချက်တွေရှိနေတဲ့ဒီအမှုကိုခိုင်မာအောင်တည်ဆောက်နိုင်ဖို့နောက်တိုးတရားခံတွေထပ်တိုးပြီးတော့စွန့်စွန့်တမန်ဆောင်ရွက်သွားကြမယ်လို့ပြောဆိုလိုက်ပါတယ်ပြည်စုံကမဆုမုံကပြပြပေးပါလိမ့်မယ
်ဟုတ်ပါတယ်ပြီးခဲ့တဲ့2018ခုနှစ်ဇန်နဝါရီလ29ရက်နေ့ညနေပိုင်းတုန်းကရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာပြည်ပခီးစဉ်ကနေပြန်လာတဲ့ NND ပါတီရဲ့ဥပဒေအကြံပေးရှင်နေကြီးဦးကိုနီကိုတနက်သမားကြည်လင်းကနှထင်ကိုတနက်နဲ့တိတ်ပြီးလှုပ်ကြံတက်ဖြတ်လိုက်ပါတယ်လှုပ်ကြံတက်ဖြတ်ပြီးပြီးချင်းမှာပဲလက်တရခံကိုလေဆိပ်ဝင်းထဲကတက္ကစီရင်မောင်းနေတဲ့တာဝန်သိပြည်သူတွေကလိုက်လံဖမ်းဆီးတဲ့အခါမှာတော့နောက်လှပြန်ပစ်လိုက်တဲ့ကြည်လင်းရဲ့တနက်ထိမှန်ပြီးကိုနေဝင်းသေဆုံးခဲ့ရပါတယ်သေဆုံးသူကိုနေဝင်းမှာကြာရည်သူဇနီးမဆုတက်ခိုင်နဲ့လူမမဲကလေးငယ်တွေကြာရည်ခဲ့ပြီးကိုနေဝင်းကိုဂုဏ်ပြုသောအဖြစ်အဲ့ဒီမိသားစုအနာကက်ရက်တီနိုင်ရေးအတွက်ကိုအလှရှင်တွေစေတနာရှင်တွေကဝိုင်းဝန်းကူညီပေးခဲ့ကြပါတယ်အလားတူပဲကိုနေဝင်းအသက်ခံရမှုတရားရုံးတင်စစ်ဆေးနိုင်မှုအတွက်မြန်မာနိုင်ငံရှိနေများကိုရက်ကတရားလွှတ်တော်ရှိနေဒေါခင်မုံမုံနဲ့အတူဥရောပဆောင်တို့ကကိုနေဝင်းရဲ့ဇနီးမဆုတက်ခိုင်ရဲ့ရှင်နေတွေအဖြစ်လိုက်ပါဆောင်ရွက်နိုင်မှုရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာကိုစလဲစာကိုမေလ26ရက်နေ့ကတင်သွင်းလျှောက်ထားခဲ့ကြတယ်လို့တရားလွှတ်တော်ရှိနေဥရောပဆောင်က VOA မြန်မာပိုင်းကိုပြောပါတယ
်မင်းများတော့ပေါ့နော်ရောက်ပိုင်းခရင်တရားရုံးမှာရာစုစီးမှုအမှတ်45မြင်းဆောင်2018ဆွဲဆိုတဲ့ပုံမှန်က3,200မြင်းဆောင်34မြင်းဆောင်200နဲ့မြစ်တူရစီလေးပါ5ရောက်ပေါ့ဆွဲဆိုထားတဲ့အမှုမှာနော်ဒီမြမစီရဲကောင်ဦးနေဝင်းရဲ့ကျန်ရည်သူဇနီးတဲ့မင်းနာသူလက်စုတက်ခိုင်ရဲ့ရှိနေအဖြစ်နဲ့ရှိနေကိုယ်ရဲ့တော့သွားတင်ရင်းဖြစ်ပါတယ်အဲလိုတင်ရခြင်းအကြောင်းရင်းကအဲ့ဒီအမှုကိုတိစောက်တဲ့နေရာမှာအာဏာချုပ်တွေရှိတယ်လို့ကျွန်တော်တို့ကယုံကြည်တယ်။အဲ့ဒီအာဏာချုပ်တွေကဘာလဲဆိုတော့သိရခံမပြည့်စုံဘူး။နောက်ပြီးတော့စက်တီထဲတဲ့နဂါးလေးကိုတက်တီကိုရှင်းနေဆဲဖို့ဆိုတဲ့ကိစ္စတွေအတွက်ဆောင်ရွက်ဖို့တော့ကျွန်တော်တွားတင်ရင်းဖြစ်ပါတယ်။ရာဇဝင်ကျင်တော်ဦးကပုံမှန်433ဦးရဥပဒေရရှိရဲ့အောက်ကနေသူပူးပြဆောင်ရွက်မှာဆိုတော့ဥပဒေရရှိနဲ့အရင်ဆုံးကျွန်တော်တို့မင်းကပနာမရှိနိုင်တဲ့အခါမှာသူတို့ကပနာမအားဖြင့်တော့သဘောတူညီရရှိပါပြီ
။ရှင်းနေကြီးဥကိုနီလူသက်မှုမှာတနက်နေ့ပြစ်ခတ်သူတရားခံမှုတန်ရရှိသူကြည်လင်းနဲ့နောက်ွယ်ကစေခိုင်းသူတွေလို့တန်ရရှိတဲ့တရားခံပြေအောင်ဝင်းခိုင်တဲ့အတူအောင်ဝင်းစော်ထောက်လန်းရရရှိဟောင်းဇေယျဖြိုးတို့အပါအဝင်တရားခံမှုယူဆရသူတွေကိုရုံးတင်စစ်ဆေးနေပြီဖြစ်ပေမဲ့လို့ဥကိုနီနဲ့ကိုနေဝင်းလူသက်မှုမှာနောက်ထပ်ပါဝင်သူတွေလို့တန်ရရှိသူနောက်တိုးတရားခံ၃ဦးထပ်ထည့်ပေးဖို့နဲ့တနက်ရာဇဝင်ကိုစစ်ဆေးဖို့ခရိုင်တရားရုံးကိုလျှောက်ထားဖို့ပြင်ဆင်နေတယ်လို့ဥရောပဆောင်ကပြောပါတယ်
အမှုရနေတာလေဟုတ်ဒီတရားခံပြေးကိစ္စကိုအရင်တော့ထုတ်ထားတဲ့ဝရဟမိတ်အစားအစ်စ်ကိုထုတ်ပြီးတော့ရဲတပ်ဖွဲ့ကအစီအစဉ်တင်ပြမှုချင်းစုထားတာနှစ်ရင်းနေအဲတိုင်ရောက်နေတဲ့နောက်ထပ်အဲတရားခံ၃ရောက်ရဲ့နောက်တစ်ချက်ကဒီကိုမမလက်နဲ့ကိစ္စပေါ့ကိုမမလက်နဲ့ကနံပါတ်တွေပါတယ်အဲ့တော့ကျွန်တော်တို့ကြားပြရတဲ့လောက်ကချက်နိုင်ငံကထုတ်တာဆိုတော့အဲ့ဒီနိုင်ငံကိုပြည်ရေးဝန်ကြီးကနေတဆင့်အဲ့နံပါတ်တွေကဘယ်လိုရောင်းချလိုက်လဲဆိုတာကိုသိသိပြီးတော့အဲ့ဒါနဲ့နောက်ဆက်တွဲပေါ်ထုတ်လို့ရနိုင်냐ကျွန်တော်တို့နိုင်ငံအကြီးအကဲတွေအခြားပြည်သူတွေကိုဒီလိုတော့ကြမှုမျိုးမလုပ်ဝအောင်ပေါ်ထုတ်ဖို့အတွက်ရည်ရတာပါ
တရားခံပြည်အဝင်းခိုင်ကိုဖမ်းဝရမ်းထုတ်ဖို့အပါအဝင်လက်တလောအမှုတည်ဆောက်တဲ့နေရာမှာအားနည်းချက်တွေရှိနေစေဖြစ်တာနဲ့တရားခံမပြည့်စုံသေးတဲ့အနေအထားတွေကြောင့်အမှုနဲ့ပတ်သက်ပြီးအားရကျေနပ်စရာမကောင်းပေမဲ့လို့အမှုလိုက်ရှိနေတဲ့ဘက်ကအမှုမှန်ပေါ်ပေါက်ရင်းနဲ့နောက်ွယ်ကလူသက်ခိုင်းတဲ့အကြောင်းရင်းမှန်ကိုဖော်ထုတ်နိုင်အောင်ကြိုးပမ်းသွားကြမှာဖြစ်တယ်လို့လည်းပြောပါတယ်
အဝင်းခိုင်နဲ့ပတ်သက်ပြီးတော့ဝရမ်းကိုတိုင်းပြည်အရွယ်အမေရအခုအစ်စ်ကနေအစပြန်ပြီးတော့ထုတ်ပြီးတော့ဥရင်းနဲ့ဆောင်ရွက်ဖို့တဲ့တရားရုံးကမနေ့ကပြောလိုက်ပြီးဖြစ်ပါတယ်စီစီလူတို့ကလည်းအဝင်းခိုင်တဲ့တကွာဝင်းဆက်တရားခံများအားလုံးကိုကျွန်တော်တို့စီကိုတိုက်ရိုက်အပြစ်ပေးအကြောင်းပြခြင်းပြုပေးစီလိုပါတယ်ဒါမှကျွန်တော်တို့ကဆက်လက်ပြီးတော့တရားရုံးမှာအကောင့်တွေပေါ်ဆောင်ရွက်နိုင်မှာဖြစ်ပါတယ်ခင်ဗျာ
ဥကိုနီနဲ့ကိုနေဝင်းတို့ရဲ့အမှုကိုသတင်းအပတ်စဉ်တောက်ကြနေတဲ့ရုံထုတ်စစ်ဆေးနေပြီးလာမယ့်ဂျွန်လ၂ရက်နေ့မှာထပ်မံရုံထုတ်စစ်ဆေးဖို့ရှိနေပါတယ်ရှင
်မဆုမွန်တင်ဆက်ထားတာပါခုခါမှာတော့မြန်မာနိုင်ငံသားဒဒစင်ကျော်ပါလာတဲ့ဆက်လက်မှောက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။မလေးရှားနိုင်ငံဘက်ကိုသွားရောက်ခဲ့တဲ့မြန်မာနိုင်ငံသား14ဦးပါဝင်လာတဲ့ကုန်တင်လေတစ်စင်းမေလ24ရက်နေ့မှာနှင်းမြုပ်ခဲ့တာကြောင့်ထိုင်ငါဖမ်းလေတွေကကယ်ဆယ်ခဲ့ရပါတယ်။တင်းတိုင်းတိုင်းဘေးဖက်ကနေထိုင်းနိုင်ငံဖူကက်မြို့အနီးကိုသွားတဲ့ဆက်လက်မှောက်တဲ့သတင်းပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်အမေအီမာကသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံတင်းတိုင်းတိုင်းဘေးမြို့ကနေကုန်တင်လာပြီးမလေးရှားနိုင်ငံပီနန်မြို့ဘက်ကိုသွားရောက်ပို့ဆောင်ခဲ့ပြီးအပြန်လေဝမ်းပိုက်ကွဲပြီးထိုင်းနိုင်ငံဖူကက်ကမ်းခြေအနီးကော်ရချာကျွန်းအနီးမှာလေနှင်းမြုပ်ခဲ့တာပါလေပေါ်မှာပါလာတဲ့မြန်မာနိုင်ငံသား14ဦးကိုတော့ထိုင်းငါးဖမ်းလေတွေကကယ်ဆယ်ခဲ့ပြီးထိုင်းကမ်းခြေဆောင်ရဲတပ်ဖွဲ့ထံကိုအနှံ့ပေးခဲ့တာပါမြန်မာတန်ယုံကိုကိုစားပြုပြီးထိုင်းတောင်ပိုင်းကိုတာဝန်ယူရတဲ့အလို့သမားတန်ရာရှိဦးအောင်ခင်မြင့်နဲ့အတူလေလုတ်သားတွေကိုတွားရောက်အကူအညီပေးခဲ့တဲ့မြန်မာရှေ့နေဦးအောင်မျိုးတန်ကအခုလိုပြောပြပါတယ
်နောက်ပြင်လို့ရတယ်လေကုန်ပြင်လေပေါ့လေအဲ့ဒါကနေပြီးသူကနေပြီးတော့မလေးရှားပြည်နယ်ကိုသွားပြီးတော့ပြည်စုပို့တယ်ပြန်လာတဲ့အခါကျတော့ဒီခိုင်းကြီးတိုင်းနဲ့ကျောက်နားရောက်တဲ့အခါကျတော့ဒီတိုင်းဂျန်လေးခံလေးရတို့ပေါ်တခြားတွန်းနာမှာဒီကကွဲပြစ်ပြီးသွားတယ်အဲ့ဒီအချိန်မှာခိုင်းငါးရန်းလေးရန်းနေပြီးတော့ကိုကြီးခေါက်ချက်ပြီးခေါ်ထားပြီးတော့ခိုင်းကြီးတံပရောကိုအစ်ပြောင်းပြေးလိုက်တယ်ဆက်လေးရောက်တာကလေ
းကုန်တင်လေးပေါ်မှာပါလာတဲ့လေလုတ်သားတွေဟာထိုင်းပိုင်နဲ့တဲကိုတဘာဝဘေးအန္တရာယ်ကြောင့်ရောက်ရှိလာကြတာဖြစ်ပြီးခိုးဝင်လာတာမဟုတ်တဲ့အတွက်မြန်မာနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးဖို့အတွက်အလို့သမားတန်ရာရှိဦးအောင်ခင်မြင့်နဲ့အတူထိုင်းအနာပိုင်းတွေကိုတွားရောက်ဆွေးနွေးခဲ့ပြီးမေလ26ရက်နေ့ကတော့မြန်မာနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးနိုင်ခဲ့တယ်ဆိုပြီးဦးအောင်မျိုးတန်ကပြောပါတယ
်မြန်မာတန်ရုံးကနေပြီးတော့အလို့သမားရာရှိဦးအောင်ခင်မြင့်ပူဆောင်ပြီးတော့အန်ကယ်နဲ့တွားပြီးတော့ဒီဟာကိုအင်းနိုင်နေဟိုနိုင်ပြီးတော့ပြန်လေးဆက်ကြောင်းပေးဖို့ပါပြီးတော့ဒီလူကလေးတွေဟာဒီလှည့်လိုက်တဲ့စာရွက်ဆယ်တန်းနေရာဆက်ကြောင်းအထောက်ထားလေးရှိတယ်အားလုံးတရားဝင်လာရောက်တဲ့ကလေးတွေဖြစ်တယ်ဒီလိုတဘာဝဘေးရန်နဲ့တောင်ဖြစ်ရတာဆိုပြီးတော့ပြောတယ်ပြောပြီးတော့ပြန်လေးရာကြီးကိုလုပ်တယ်ဥပောင်းပြီးတော့မြန်မာနိုင်ငံအာဏာပိုင်ဖွဲ့စည်းပြီးဆက်တယ်ဆက်တယ်ပြီးတော့ဒီကလေးတွေကိုပြန်လေးလက်ခံပေးဖို့ပါပြီးဆိုတော့သူတို့တွေကဒီမှာဟိုတရားခံမှုခွင့်နဲ့တမန်တကာဟိုအပ်ပြီးရေကျုပ်တဘောဆင်းနေမှာဆိုလို့ဒီမှာဒီကိုပြန်လဲဆက်တဲ့ဆက်ပါလေမြန်မာနာအာဏာရင်ဖွဲ့ရလေဒီဟာကိုဥပဒေရစီစီပြီးတော့အရွယ်တကူပြန်လဲလက်ခံပြီးတော့မို့အဲဒီတို့မင်းရညနေပိုင်း၄နာရီခွဲလောက်မှာမြန်မာနိုင်ငံတက်မှာရှိတဲ့ကော့တောင်းမျိုးကခါဝတာကြီးလက်လက်ချဲမဲ့အာဏာပိုင်အဖွဲ့ကြီးရှိမှာလက်မှတ်ထိုးပြီးတော့လွှဲပြောင်းပေးအပ်ခဲ့ပါလေ
နှိမ့်မြုပ်ခဲ့တဲ့တန်ချိန်186တန်ချိန်တင်ဆောင်နိုင်တဲ့ကုန်တင်လေနာမည်ကတော့အောင်စိန်မြတ်ဖြစ်ပြီးဘိမျိုးကနှိပိုင်ရှင်ဥကြကြောစိုးပိုင်နဲ့နှိဖြစ်တယ်လို့ဆိုပါရယ်ပဲ့နင်းနဲ့အတူလှေလုတ်သား14ဦးပါဝင်ပြီးအားလုံးကိုထိုင်းငါးဖမ်းလေတွေကကယ်ဆယ်နိုင်ခဲ့တာဖြစ်ပါတယ်ဒါအပြင်ထိုင်းတောင်ပိုင်းမှာရှိတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလည်းကူညီခဲ့ပြီးသူတို့ကိုနေရရင်ပြန်ပို့နိုင်ရေးအတွက်မြန်မာနိုင်ငံကိုလွှဲပြောင်းနိုင်ရေးကိစ္စတွေမှာကူညီပေးခဲ့တာဖြစ်ပါတယ်ရှင်
မေးမှသတင်းပေးပို့ထားတာပါခုခါမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်မြန်မာထဲကျုပ်လုပ်ငန်းတူကြီးထွားလာလို့ဝင်ငွေကောင်းလာပေမဲ့လေအလုပ်သမားတွေကတော့တင်းလျော်ရဲ့လောက်ခမရဖို့ခက်ခဲရှိနေသေးကြောင်းကိုဦးအောင်ခင်ကရေးသားထားပြီးတော့ကိုညာဝဲအောင်နဲ့တူတင်ဆက်ထားပါရရှင
်ထဲကျုပ်အလုပ်သမားတွေရဲ့ကန့်ကွက်ဆန္ဒပြပွဲနဲ့တပိတ်ပေါက်ပွဲတွေကိုသတင်းမီဒီယာမှာမကြာခဏတွေ့ရပါတယ်ထဲကျုပ်စက်ယုံ400ကအလုတ်သမားဥယေ4သိန်းမှာအမျိုးသမီးက90ရာခိုင်နှုန်းရှိပါတယ်ဥသိန်းစိန်အစိုးရမတက်မီကဒေါ်လာတန်း300ကျော်ဘူးသာတင်ပို့နိုင်ခဲ့ပေမဲ့2015မှာဒေါ်လာတန်း1400ကျော်ဘူးနိုင်ငံခြားကိုတင်ပို့နိုင်ခဲ့ကြောင်းသိရပါတယ်ငါးနှစ်အတွင်းမှာဒေါ်လာတန်း1000ဘူးတိုးပြီးတင်ပို့နိုင်တဲ့သဘောဖြစ်ပါတယ်ဒါပေမဲ့မြမအထဲကျုပ်လုပ်ငန်းကဝင်ငွေကောင်းသလောက်အလုတ်သမားတွေကတော့ဝင်ငွေမကောင်းကြပါဘူး ဒါကြောင့်အထည်ချုပ်အလုပ်သမားတွေမကြာခဏကန့်ကွက်ဆန္ဒပြနေတာဖြစ်ပါတယ်အထည်ချုပ်လုပ်ငန်းမှာတင့်လျော်တဲ့လောက်ခမပေးဘဲခေါင်းပုံဖြတ်နေပုံကိုပြည်တွင်းပြပအဖွဲ့အစည်းတွေကအစည်းအဝေးခါစားရေးကြပါတယ်အထည်ချုပ်လုပ်ငန်းမှာယင်းနှိမ့်နာမှုတွေများလာလို့ထုတ်လုပ်မှုတိုးဝလာပေမဲ့အလုပ်သမားတွေကတော့စင်ရဲတွင်းကမထွက်နိုင်သေးဘူးလို့2015ဒီဇင်ဘာမှာထုတ်တဲ့ Made in Myanmar ဆိုတဲ့အစည်းအဝေးခါစားမှာ Oxfam အဖွဲ့ကရေးသားထားပါတယ်အထည်ချုပ်လုပ်ငန်းတိုးတက်ဖွံ့ဖြိုးလာပေမဲ့အလုပ်သမားဘဝဟာဖွံ့ဖြိုးတိုးတက်မှုကင်းမဲ့နေတယ်လို့ဆိုပါတယ်
အထည်ချုပ်အလို့သမားတွေဟာတနေ့၁၇နှစ်နှုန်းနဲ့တပတ်၆ရက်လို့ရပေမဲ့ဆင်းရဲဒုက္ခရောက်နေကြတုံးပဲလို့ Oxfam အစီရင်ခံစာမှာဖော်ပြပါတယ်။2015စက်တင်ဘာလမှာတတ်မှတ်လိုက်တဲ့အနည်းဆုံးလုပ်ခတစ်လ83ဒေါ်လာဟာအလို့သမားမိသားစုအတွက်မလုံလောက်ဘူးလို့ဆိုပါတယ်။ရန်ကုန်တဝက်ကအထည်ချုပ်စက်ရုံ20ကျော်ကိုစုံစမ်းကြည့်တဲ့အခါမှာအချိန်ပိုလှုပ်လို့တစ်လဒေါ်လာ100ရတာတော့ရိတ်ခါဆေးဝါးနဲ့လမ်းစည်းအတွက်မလုံလောက်ကြောင်းသိရပါတယ်။စစ်တမ်းကောက်တဲ့အလို့သမားဥယေတဝက်လောက်ဟာအခြေခံစားသုံးကုန်အတွက်ငွေချေးသုံးရတယ်လို့ဆိုပါတယ်။ကုန်ထုတ်လုပ်မှုတိုးပွားအောင်အလို့သမားကိုအတင်းအကျပ်အချိန်ပိုလှုပ်ခိုင်းတဲ့သဘောဖြစ်လို့ကျန်းမာရေးနဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေဖြစ်တယ်လို့ဖော်ပြထားပါတယ
်။အထည်ချုပ်အလို့သမားတွေတင့်လျော်တဲ့လောက်ခရရှိပြီးအလို့သမားအခွင့်အရေးခံစားနိုင်အောင်လုပ်ပေးဖို့ပုဂ္ဂလိကကုမ္ပဏီတွေနဲ့မြန်မာအစိုးရမှတာဝန်ရှိပါတယ်။အထည်ချုပ်အလုပ်သမားတွေတင်တင်လျော်တဲ့လောက်ခရနိုင်ပါမလားဆိုတာကိုစမ်းစစ်ထားတဲ့မြန်မာဒိုင်လဲမဆိုတဲ့136မျက်နှာအစီရင်ခံစာကိုအလုပ်သမားရေးရာအဖွဲ့3ခုကလွန်ခဲ့တဲ့ February လကထုတ်ဝေထားပါတယ်။ရန်ကုန်ဘကိုးနဲ့ပသိမ်တဝိုက်ကစက်ရုံ12ခုကအလုပ်သမား4ယောက်ကျော်ကိုတွဲဆုံမေးမြန်းပြီးရေးသားထားတဲ့စာရန်ဖြစ်ပါတယ်။အထည်ချုပ်အလုပ်သမားဟာကိုယ့်ရပိုင်ခွင့်ကိုမသိတဲ့ကလေးလူငယ်လူဖြစ်နေတယ်လို့ဆိုပါတယ်။အနည်းဆုံးလောက်ခကိုတနေ့ကျပ်3600နှုန်းနဲ့အစိုးရကတတ်မှတ်ထားပြီမြင်အခုတော့တနေ့6000လောက်ဖြစ်တဲ့လို့အလုပ်သမားအဖွဲ့တွေကဆိုပါတယ
်ပို့ကုန်ကိုအဓိကထားတဲ့အထည်ချုပ်လုပ်ငန်းဟာတိုင်းပြည်စည်းဝါးရေးတိုးတက်စေပါတယ်ဒါပေမဲ့ဖွံ့ဖြိုးတိုးတက်နေတဲ့အထည်ချုပ်လုပ်ငန်းမှာအလုပ်သမားတွေပါအကျိုးခံစားနိုင်ဖို့လိုအပ်ပါတယ်အရင်းရှင်အကျိုးမြတ်ကိုသာအဓိကထားပြီးအလုပ်သမားဘဝကိုတိုးတက်ကောင်းမွန်အောင်မလုပ်နိုင်ဘူးဆိုရင်တိုင်းပြည်အတွက်မကောင်းပါဘူးဒါကြောင့်အလို့သမားအခွင့်အရေးနဲ့လူအခွင့်အရေးကိုရိုသေလေးစားဖို့အထည်ချုပ်လုပ်ငန်းပိုင်ရှင်နဲ့အစိုးရမှတာဝန်ရှိပါတယ်။တင့်လျော်တဲ့လုပ်ခမရမှု၊လုပ်ခဖြတ်တောက်ခံရမှု၊အလုပ်ချိန်ကြာရှည်မှု၊လုပ်ခမပေးဘဲအချိန်ပိုစေခိုင်းမှု၊အတင်းအကျပ်အချိန်ပိုလုပ်ခိုင်းမှု၊အလုပ်တင်ကိုလုပ်ခလျှော်ပေးမှု၊ကလေးသူငယ်ခိုင်းစေမှု၊လုပ်ငန်းဝင်အခြေအနေ၊ကျန်းမာရေးမညီညွတ်မှုနဲ့မလုံခြုံမှုစတာတွေကိုအစီရင်ခံစာမှာဖော်ပြထားပါတယ
်အထည်ချုပ်လုပ်ငန်းကအခြေအနေကိုကြည့်ပြီးအလုပ်သမားတွေအတွက်အလုပ်အကင်ကောင်းကောင်းပေးနိုင်ပါမလားလို့မြန်မာဒိုင်လဲမအစီရင်ခံစာမှာဖော်ပြပါတယ်ဒါလို့ဖြစ်နေရတာဟာ OECD နိုင်ငံတွေဖြစ်တဲ့ Sweden, UK, Netherlands, Germany, Japan, South Korea နဲ့မြန်မာအစိုးရတွေမှာအများဆုံးတာဝန်ရှိတယ်လို့ဆိုပါတယ်အခြေခံလိုအပ်ချက်တွေမရှိသေးဘဲလုပ်ငန်းကိုအလျင်အမြန်တိုးချဲ့တဲ့အတွက်ဖြစ်ပေါ်လာမယ့်အန္တရာယ်တွေကိုကြိုတင်သိမြင်ပြီးအထည်ချုပ်လုပ်ငန်းကိုအချိန်မနှောင့်မီပြုပြင်ပြောင်းလဲဖို့အကြံပေးထားပါတယ်။ဆေးသားအကျိုးပြုမဲ့ရေရှည်ခံမဲ့မြမစီးပွားရေးကိုအထောက်အကူပြုဖို့ကိစ္စဟာစိန်ခေါ်မှုကြီးတစ်ခုဖြစ်ပါတယ်။ဒီအထက်မှာအထည်ချုပ်အလုပ်သမားရဲ့လုပ်ငန်းခွင်အခြေအနေကောင်းမွန်ရေးလည်းပါဝင်ပါတယ်။အထည်ချုပ်လုပ်ငန်းနဲ့ပတ်သက်နေတဲ့ကုမ္ပဏီတွေမှာရောဒီကုမ္ပဏီတွေနဲ့ပတ်သက်တဲ့အစိုးရတွေမှာရောအလုပ်သမားအခြေအနေမြင့်တင်ဖို့တောင်းရင်ရှိပါတယ်လက်ရှိအလုပ်သမားဥပဒေကိုပြုပြင်ဖို့အရေးတကြီးလိုအပ်နေပါတယ်ဒီအထက်မှာတာဝန်အရှိဆုံးဟာမြန်မာအစိုးရဖြစ်ကြောင်းမြန်မာဒိုင်လဲမအစိုးရခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ
ဝန်ကင်းမြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုဆက်ပြီးတော့ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့ EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြအောင်ပါရှင်
ဒီတွင်ပါ English American Side Gundam မှာ2016 American သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့အနိုင်မရရှိခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကသူ့ဘွဲ့ရခဲ့တဲ့ Massachusetts ပြည်နယ်က Wellesley College ဝင်နေတဲ့ပေမှာမေလ26ရက်နေ့ကပြောကြားခဲ့တဲ့မိကုပ်မှာ သုံးနှုန်းခဲ့တဲ့ item အစုံတစ်ချို့ကိုကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်ပထမဦးဆုံးတင်ပြပေးမှာကတော့
stick it out
ဖြစ်ပါတယ်စာလုံးပေါင်းက stick stick ကကတ်တာမခွာပဲနေတာ it it ကတခုခုကိုကိုးစားပြုတဲ့နံစာ out out ကအပြင်ပဲဆိုတော့စကစခုမြိုက်ဓာတ်ရိုက်ဒီပဲကတော့တခုခုနဲ့ပတ်သက်လို့အပြင်ဘက်ထိမခွာပဲနေတာကိုဆိုလိုတာဖြစ်ပါတယ် idiom ဆိုတဲ့သဘောိုက်ဒီပဲကတော့တခုခုကိုဆုံးခန်းတိုင်အထိလုပ်ဖို့စိတ်ရှည်တီးခံဒုက္ခခံပြီးလိုရာပန်းတိုင်ရောက်တဲ့အထိဇွဲမလျှော့ပဲလုပ်ဖို့ဒီတော့ဒဏ်ကိုကြံ့ကြံ့ခံနိုင်ရည်ရှိဖို့ကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးကို Hillary Clinton ကထင်ကြအမျိုးသမီး Wellesley College ကိုစတဲ့တဲ့အခါစာတွေကခက်တဲ့တွေ Illinois ရှိသူမိဘတွေထံဖုန်းဆက်ပြီးပြောတော့အဖေကအင်ပြန်လာခြင်းနဲ့ပြန်လာလို့ပြောခဲ့ပေးမယ်လို့လေသူ့အမေကတော့ဘယ်လိုပြောခဲ့တဲ့ဆိုတာကိုသူကကိုကားပြောပြခဲ့တာဖြစ်ပါတယ်။နားဆင်ကြကြရအောင်
။ My mother said you have to stick it out.
ချစ်မအမေကချစ်မနီနဲ့ခံနိုင်ရှိရမယ်လို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ Hillary Clinton ပြောခဲ့တာကိုနောက်တစ်ခါနားဆင်ကြကြရအောင်။
My mother said you have to stick it out.
ခုစလေတင်ပြပေးမှာကတော့
not for the faint of heart
ဖြစ်ပါလေ။စာလုံးပေါင်းက not not ကမဟုတ်သဘောကိုပြတာ for for ကအတွဲ the the faint faint of of heart heart the faint of heart ကအသေးနှလုံးငယ်တာဆိုတော့စကစုတစ်ခုရဲ့ဓာတ်ရိုက်ဒီဘက်ကတော့အသင်းလုံးငယ်သူတွေအတွက်မသင့်တော်တာဖြစ်ပါလေ။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာကြောက်တတ်တဲ့သူအသင်းငယ်တဲ့လူအန္တရာယ်ကိုမရင်ဆိုင်ရတဲ့လူအယဲမစွန့်ရတဲ့လူလူရွယ်လေးနဲ့ကြောက်တတ်တဲ့သူမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီအသုံးကို Hillary Clinton ကဘွဲ့ရတွေကိုဆုံးမစကားပြောရမှာအကဲဆတ်မှုတွေကိုရင်ဆိုင်ကြဖို့မိကွန်းထုတ်ကြဖို့ရွေးကောက်ပွဲမှာဝင်ရှင်ပြိုင်ကြဖို့တိုက်တွန်းပြောကြားခဲ့တာဖြစ်ပါလေ။
Now, that's not for everybody, I know. And it's certainly not for the faint of heart.
ချစ်မတိုက်တွန်းခဲ့တာတွေကိုလူတိုင်းကတော့လုံနိုင်ကြမှာမဟုတ်ပါဘူး။အထူးသဖြင့်ကြောက်တတ်တဲ့လူတွေကတော့လုံနိုင်ကြမှာမဟုတ်ပါဘူးလို့အဓိပ္ပာယ်ရပါတယ်။ Hillary Clinton ပြောခဲ့တာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ Now, that's not for everybody, I know. And it's certainly not for the faint of heart.
ခုနောက်ဆုံးတင်ပြပြီးမှာကတော့
double down
ဖြစ်ပါလေစာလုံးပေါင်းက double double ကနှစ်စာ down down ကအောက်ဖက်ဆိုတော့စကစုခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အောက်ကိုနှစ်ဆချလိုက်တာဖြစ်ပါလေဒီအသုံးက blackjack ဆိုတဲ့ဖဲကစားနည်းကဆင်းသက်လာတာဖြစ်ပါလေဖဲသုံးချက်ဝေလေးရှိတဲ့ blackjack လောင်းကစားနည်းမှာဒိုင်းကကစားသူကိုဖဲနှစ်ချက်ဝေအပြီးမှာတစ်ချက်ပဲလူတော့တဲ့အချိန်မှာကိုယ့်လက်ထဲရောက်နေတဲ့ဖဲနှစ်ချက်ကကောင်းနေလို့ငွေကိုနှစ်ဆတိုးတောင်းတဲ့ဖြစ်ရကံဤဆင်းသင့်လာတာဖြစ်ပါတယ်။ idiom ဆိုပေသွားလိုက်ဒီပဲကတော့ကိုယ့်တွေအကျိုးရှိမယ်ဟာဆိုရင်ဆားတဲ့တဘူကြိုးပန်းအထုတ်တာကိုဆိုလိုတာဖြစ်ပါတယ်။ Hillary Clinton ကသူ့မိကွန်းရဲ့ဏိကုံးမှာ Wellesley ဘွဲ့ရအကြောင်းဆင်းတွေအနေနဲ့လောကကြီးတွေဝင်တဲ့အခါမှာအကောင်းဆုံးစူးစမ်းကြဖို့တဦးနဲ့တဦးဖိမကြဖို့တိုက်တွန်းပြောကြားခဲ့တာဖြစ်ပါလေ။နားဆင်ကြည့်ကြရအောင်
။ Double down on your passions. Be bold. Try. Fail. Try again and lean on each other.
ကိုယုံကြည်ချက်တွေအောင်မြင်စေဖို့စားတဲ့တဘူကြိုးပမ်းကြပါ။တတ်တည်ရှိကြပါ။ကြိုးစားပါ။ရှုံးခဲ့ရင်လည်းထပ်ပြီးကြိုးစားပါ။တူးနဲ့တူးကူညီဖိမကြပါလို့အဓိပ္ပာယ်ရပါလေ။ Hillary Clinton ပြောခဲ့တာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
Double down on your passions. Be bold. Try. Fail. Try again and lean on each other.
Kudrin ba English American Side Gandama tin pya ke de idiom a thong nwi ka ro
stick it out. Not for the faint of heart. Double down
nu phit ja ba de. Now thadin ba khu lo che myo ma le naw tha idiom a thong nwi ko selet tin pya pe u ma mo sao myo na sin ja ba shin.
တော်လာတဲ့စီစဉ်တင်ဆက်ထားတဲ့ American English စာသင်ခန်းစာစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကနေတင်းတွင်နေမနဲ့ခင်သတင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ထုံးလင်းပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနေ့နဲ့ခင်ဗျာတော်တော်ရှင်များရှင်2019ခုနှစ်မေလ28ရက်တနင်္ဂနွေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့မနက်9နာရီထိလိုင်းဒိုမီတာ32 40နဲ့50အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့ဒိုင်းလေလိုင်းစီစဉ်ကိုနားဆင်ကြဖို့ရှိပါတယ်။စီစဉ်ထုတ်လွှင့်ရေးမှူးမဆုမွန်နဲ့မက်အေးသနာကျော်တို့တင်ဆက်ထားတဲ့ဒိုင်းလေလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
လာပါရှင်စနေညဒိုင်းရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါရစေ။ဒီညအဆွေးနွေးကြမယ့်အကြောင်းအရာကတော့အားလုံးနဲ့တည်ပြီးဖြစ်ပါလိမ့်မယ်။27ရာစုပင်လုံဒုတိယကြော့အဆွေးနွေးပွဲမှာကြုံနေရတဲ့အနေအထားတွေကိုဆွေးနွေးကြမှာပါ။ကျမတို့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလေလိုင်းပေါ်မှာရောက်နေပါပြီ။ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေထဲမှာတော့ခွန်မြင့်ထွန်းသူက PNL လို့ပအိုးအမျိုးသားလွမြောက်ရေးအဖွဲ့ဥက္ကဋ္ဌခွန်မြင့်ထွန်းဖြစ်ပါတယ်။ပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူရဲကော်မတီ UPDJC ရဲ့အတွင်းရေးမှုအဖွဲ့ဝင်လည်းဖြစ်ပါရင်နောက်တဦးကတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့ဦးရဲထွန်းမြန်မာနိုင်ငံရေးလေးလာသုံးသက်သူဦးရဲထွန်းကိုဖိတ်ခေါ်ထားပါရရှင်။နောက်တစ်ယောက်အနေနဲ့တော့ဒီကိုတနေထွန်းနိုင်သူကမြန်မာ Quarterly မဟာဗျူဟာနဲ့ဘူဝရလေးလာရေးဂျာနယ်ရဲ့ Editor ဖြစ်ပြီးတော့သူကိုယ်တိုင်ကလည်းဒီ27ရာစုပင်လုံညီလာခံဒုတိယအကြော့အစည်းအဝေးမှာတက်ရောက်နေတာပါဒီထဲမှာခွန်မြင့်ထွန်းကလည်းတက်ရောက်နေသူတိုင်းသားတွေကိုယ်စားလှယ်ဖြစ်နေတက်ရောက်နေသူဖြစ်ပါတယ်။ဒီတော့ပင်တိုင်းဆွေးနွေးတဲ့သူတွေကိုဟိုကျွန်မအရင်ဦးဆုံးဒီပါဝင်ဆွေးနွေးတဲ့သူတွေမေးခွန်းမမေးချင်မှာတုံ့တက်ခိုင်းချင်ပါလေအခုဒုတိယအကြိမ်ဖြစ်နေ27ရာစုပင်လုံညီလာခံကျင်းပနေတာမှာပထမကျင်းပခဲ့တဲ့ညီလာခံနဲ့အခုဒုတိယကျင်းပနေတဲ့ညီလာခံအဓိကကွာခြားချက်ဘာတွေ့ရပါလဲခွန်မြင့်ထွန်းတုံ့တက်ပေးပါရှင
့်ကျွန်တော်တို့ကတော့1993အမျိုးသားညီလာခံစာရေးဒီမှာကျွန်တော်တက်ရောက်ခဲ့ပြီးပါတယ်အဲ့တော့ဒီခုနပထမအကြိမ်ကျင်းပခဲ့တဲ့27ရာစုပင်လုံနဲ့ဒီနေ့ကျင်းပတဲ့ဒုတိယပင်လုံစီရဲကွာခြားချက်ကတော့ဒီကျွန်တော်တို့ပထမအချိန်တုန်းကတော့ကျွန်တော်တို့ NCA မှာလက်မှတ်ထိုးတဲ့လူကမထိုးတဲ့လူကအစိုးရလွတ်တော်တတ်မလို့အားလုံးကနေပြီးတော့မှအဲ့ဒီ27ရာစုပင်လုံညီလာခံအားလုံးရဲ့ ownership ကအားလုံးကပိုင်ပြီးတော့အားလုံးကဦးဆောင်နိုင်တဲ့ညီလာခံဖြစ်ဖို့အတွက်ပူးတွဲပြီးတော့မှဒါကျင်းပနိုင်ခဲ့တယ်ကျွန်တော်တို့ရဲ့အမြင်သဘောထားတွေလွတ်လပ်စွာဒါကျွန်တော်တို့ထုတ်ဖော်ပြီးတော့မှတရားခွင့်ရခဲ့တယ်ဒါကတော့ပထမအကြိမ်စီရရဲ့အဓိကအချက်ဖြစ်ပါတယ်အခုဒီအချိန်မှာကတော့အားလုံးရဲ့အကြံမှာသဘောတူညီနိုင်တဲ့ဘုံသဘောထားတူညီချက်တွေရယူနိုင်ဖို့အတွက်ကတော့အလားအလာကောင်းနေရှိပါတယ်အဲ့ဒါကတော့ကျွန်တော်ဒီဒုတိယအစီအရဲ့အဓိကခေါ်ခြားချက်ဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့အရင်တော့ကျွန်တော်တို့ဘဝပြည့်တဲ့တိုင်းမှာနိုင်ငံရေးဆွေးနွေးပွဲတွေဟာဒီလိုမျိုးညီလာခံတွေများစွာကျင်းပခဲ့ဖို့ပါတယ်ဆိုတော့လေဒီကနေ့လိုမျိုးနိုင်ငံရေးအရာပေါ့လေအသက်ပါပါအသေးငယ်ရှိရှိဆွေးနွေးနိုင်တဲ့ညီလာခံတွေမဖြစ်ခဲ့ပါဘူးအခုဒီလိုကျွန်တော်တို့ဒီနေ့ကျင်းပတဲ့27ရာစုပင်လုံဒုတိယအစည်းအဝေးမှာတော့နိုင်ငံရေးရဒီအသက်ပါပါအသေးစိတ်ရှိရှိကျွန်တော်တို့ကသဘောတူရင်လည်းတူနိုင်တယ်မတူရင်လည်းမတူနိုင်တယ်အားပါပါဆွေးနွေးနိုင်တဲ့အချက်ကတော့ဒါကျွန်တော်တို့ရဲ့အားကောင်းရဲ့ဖြစ်ပါတယ်
ဟုတ်ကဲ့အလားအလာကောင်းလို့ပြောမယ်ပေါ့နော်
ဟုတ်ကဲ
့ဟုတ်ကဲ့နောက်ပိုင်းမှာဒီခွန်မြင့်ထွန်းပြန်ပြီးတော့မေးပါဦးမယ်ရှင်ကျမကဟိုအရှိတ်ဆက်ပြီးတော့နည်းနည်းသွားချင်လို့ပါဆိုတော့ဒီကိုနေထွန်းနိုင်ကိုကျမနည်းနည်းအရင်သုံးသပ်ခိုင်းချင်ပါလေဒီဒုတိယကျင်းကျင်းပါတဲ့27ရာစုပင်လုံညီလာခံမှာဆွေးနွေးကြတဲ့အကြောင်းအရာတွေမှာဒီသဘောတူညီမှုရရှိတဲ့အနေအထားဘယ်လိုရှိပါလဲကွဲလွဲချက်တွေနဲ့သဘောတူညီချက်တွေဆိုရင်ဘယ်ဟာများမလဲဘယ်ဟာအဓိကကွဲလွဲမှုတွေရှိနေပါလဲနည်းနည်းလေးအဲ့ဥစားအချင်းချုပ်ပြီးတော့သုံးသပ်ပေးပါရှင်
ကျွန်တော်ညီလာခံ၃ခုကိုကျွန်တော်စကြည့်တဲ့အခါမှာဒီပထမညီလာခံကတော့ NCA မထိုးခင်မှာ NCA ထိုးပြီး10 point နဲ့လောက်လိုက်တယ်တမရုပ်ဒင်းစင်ဒါတော့တမရုပ်ဒင်းစင်နှုတ်ဆက်ပွဲပြုနေပြီဖြစ်ခဲ့တယ်။နောက်ဒုတိယအကြိမ်လောက်တဲ့ဒုတိယအကြိမ်ဆိုရင်ဒီ NLD လက်ထက်ပထမဆုံးအကြိမ်လောက်တဲ့ညီလာခံကတော့ဒေါ်စားစုကြီးကြိုကိုပွဲဖြစ်ခဲ့တယ်။အခုဒီတစ်ခေါက်ကတော့နည်းနည်းလေးလှုပ်လှုပ်ခက်ခက်လေးရှိတယ်လို့မြင်နိုင်တယ်။ဒါနဲ့အခုကျွန်တော်တို့ဒီ UDJC ကတက်လာတဲ့50ချက်ပေါ်မှာမျိုးဒီဆင်းနေကြတဲ့အခါမှာကျွန်တော်တရားတစ်လောက်ကတော့ဒီကိစ္စနဲ့ဒီတော့เนาะကျွန်တော်တရားတလောက်ကတော့နိုင်ငံရေးကဏ္ဍမှာဆိုလဲကိုယ်လည်းမှုကြီးရှိနေတုံးပဲအဲလင်းတင်ကဏ္ဍမှာဆိုရင်ရုံးလင်းတင်ကဏ္ဍကတော့အစောကြီးကတုံ့ပြန်ချက်ချမှာမဟုတ်ဘူးပေါ့နော်ကျန်တဲ့ကဏ္ဍကြီးမှာတော့တလောက်လုံးလုံးခက်ခက်မရှိဘူးနဲ့အထူးဖြစ်နိုင်ငံရေးကဏ္ဍမှာတော့တော်တော်လေးကိုလုံးလုံးခက်ခက်အထူးဖြစ်ဒီခွဲထွက်ရေးနဲ့ကိုပါ ပြတ်ထန်ခွင့်ကိစ္စတွေပေါ့နော်ကျွန်တော်တို့အစောပိုင်းကခံမှန်းခဲ့တဲ့ပြည်내ကုန်စည်ကြေးရှင်းကိစ္စကတော့သိပြီးတော့မှလှုပ်ခတ်လာတာမရှိသေးနဲ့ဒီခွဲတော့ခုနကပြတ်ထန်ခွင့်ကတော့တော်တော်လေးလိမ့်ခဲ့တယ်လည်းဖြစ်နေတယ်လို့သိရတယ်ဆိုတော့လက်ရှိအနေအထားကပြောမယ်ဆိုရင်တော့မြန်မာကရလက်ထွက်ပသလားဆိုတာလောက်ကြီးကျွန်တော်စိတ်နေပါတယ်ဘာကြောင့်လဲဆိုတော့NCA ပါနေတဲ့အချက်လက်တွေအပြင်ကျွန်တဲ့နေထားရကအခြေမခံဘူးလို့ကျွန်တော်ယူဆပါတယ်ဆိုတော့အလုံးပါဝင်တဲ့ပါဝင်ထိုက်တဲ့အနေအထားမရှိဘူးတစ်ဖက်ကတော့ကြိုးစားနေတယ်ဒါပေမဲ့ NCA လမ်းပြမျိုးပုံ9ရက်နဲ့လည်းနည်းနည်းလေးဆန့်ကျင်နေတယ်ဟိုအဆင့်ကျော်နေတဲ့အနေအထားလေးတွေနဲ့ဟိုကျွန်တော်ညီကိုင်းညီလာဆောင်လုပ်တဲ့အတွက်ကြောင့်မလို့ဒီအခြေမခံတဲ့အနေအထားပုံမှာပေါ့ဗျာခုနlizard check ဆိုတာကလည်းဒီရိုးသားစစ်နိုင်ငံစစ်နုပ်ကခုနှစ်ခုပေါ့အဲ့ဒီခုနှစ်ခုကနေစဉ်းကြလာတယ်ဆိုရင်လည်းကျန်တဲ့ data တွေမှာအကူအညီမှုတွေကကျွန်တော်တို့ရေကင်းထုတ်ပြရတဲ့ဖြစ်ရှိနေသေးတယ်လောက်ခဲ့တဲ့စစ်နုပ်တွေကလည်းအငြင်းပွားစရာတွေရှိနေတယ်ပဲဒါကဒီအချိန်ခံတာဟုတ်ပဲဒီရောဂါညီနိုင်ညီလာကမှထပ်ပြီးဆင်းနေတဲ့အခါမှာဒီလိုလိုအခြေအနေမျိုးတွေဖြစ်လာတယ်ပေါ့ဆိုတော့ပထမအစောပိုင်းညှော်လင့်ထားတာကတော့ကျွန်တော်တို့ကရလက်စုံတရားဆက်လိမ့်မယ်လို့ညှော်လင့်ထားတယ်အဲဒါမဲ့ဒီနေ့ဒီနေ့အချိန်ဒီပေါ့အခုစီလာကလည်းနောက်တည့်ရက်ထပ်တူထားတဲ့အတွက်ကြောင့်ကျွန်တော်တို့ဆင်းနေတာတွေတော့ကောင်းတယ်ဒါမဲ့ရလက်ပိုင်းကတော့ထွက်ပါမလားဆိုတော့စဉ်းစားရ
ဟုတ်ကဲ့အစိုးရစိတ်ဖြစ်နေပေါ့နော်ဟုတ်ကဲ့ဟောညီလာကမှရလက်ထွက်ပါမလားလို့ကိုအစိုးရနေတယ်ဆိုပြီးတော့ကိုနေထွန်းနိုင်ကသုံးသက်တယ်ဆိုတော့အန်ကယ်ဦးရဲထွန်းအနေနဲ့ရောဒီဒုတိယကြိမ်ကျင်းပတဲ့27ရာစုပြင်လုံးညီလာကန်ကနေပြီးတော့ရလက်ကောင်ထွက်ပေါ်လာနိုင်မယ်လို့မျှော်လင့်ပါလားရှင့
်အဲရလက်ကောင်ဆက်ကြတာတော့ဟိုတခုနှစ်ခုဒီအစည်းအဝေးတစ်ကြိမ်နှစ်ကြိမ်နဲ့တော့မထွက်နိုင်ဘူးပေါ့လေဒီဟိုစောစီစီကလေးကလည်းဒေါန်ဆန်းစုကြည်တို့ဒီ NLD အစိုးရအနေနဲ့လည်းတူပြီးတော့သိထားပါတယ်ဒါကြောင့်သူကဒီအစည်းအဝေးကို6လကြိမ်6လကြိမ်ကျင်းပသွားမယ်ဆိုပြီးတော့ငကူကလေးကအဲ့လိုစဉ်းစားထားတာပေါ့လေအဲ့တော့ဒီဟာတွေမှာအခုဆွေးနွေးလိုက်တဲ့အခါကျတော့ဟို NCA လက်မှတ်ထိုးပြီးတဲ့အဖွဲ့တွေနဲ့ကတတ်တတ်ဒီအသေးစိတ်တွေပေါ့နော်ဒီခြေလမ်းဒီရှိနဲ့ဂန္ဓာတွေခွဲပြီးတော့ဆွေးနွေးတယ် NCA မထိုးရသေးတဲ့အဖွဲ့တွေနဲ့ကတော့တီးတန့်ဟိုတွေ့တာရှိတယ်ပေါ့ဒါအစသဘောဟိုဆွေးနွေးပွဲဟိုစလိုက်တဲ့သဘောပဲပေါ့အဲ့တော့အဲ့ဒီအဖွဲ့တွေနဲ့ကဒီသာဆွေးနွေးပွဲတွေနောက်လုပ်เสียလို့လိမ့်မယ်အခုလက်မှတ်ထိုးပြီးသားအဖွဲ့တွေအနေနဲ့လည်းဆက်သွားရင်းနဲ့ရည်ကြီးတဲ့ကျွန်တော်တို့ဖက်ဒရယ်ကိုဘယ်လိုတည်ဆောက်မလဲဆိုတဲ့ကိစ္စမှာနားလည်မှုတွေတူလာအောင်ပေါ့တစ်ဖက်ကချွေးနေနဲ့တစ်ဖက်ကလေ့လာရေးအတူတူလုပ်ဖို့လိုလိမ့်မယ်လို့ကျွန်တော်ထင်တယ်လေ့လာရေးလုပ်တယ်ဆိုတာကအခုအောင်မြင်ဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေမှာကျင်းသုံးတဲ့ဖက်ဒရယ်စနစ်နဲ့တိုင်းရင်းသားတွေမူလကညှော်မှန်းထားတဲ့လူမျိုးတွေပေါင်းစုံပြီးတော့ကျွန်တော်တို့ဟိုဝိုင်းတည်ဆောက်ထားတဲ့ဆိုဘီယက်ယူနီယံပုံစံမျိုးယူဂိုစလဗ်ပုံစံမျိုးနဲ့ဘယ်လိုခြားနားသလဲအဲဘယ်စနစ်ကပို့ပြီးတော့တိုင်းပြည်ကိုအင်အားကောင်းပြီးတော့ပို့ပြီးတော့ဖွံ့ဖြိုးတိုးတက်စေမလဲဒါမျိုးတွေကိုအတူတူကလေ့လာရင်းနဲ့ဆွေးနွေးပွဲတွေကိုလည်းအဲ့လိုဟို6လကြိမ်ကျင်းပလိုက်ဒါထဲမှာသွားပြီးတော့လေ့လာလိုက်အတူတူကလေ့လာလိုက်အဲ့လိုနဲ့ဟိုနည်းနည်းတော့ဟိုအချိန်ပေးရမှာပေါ့လေပေးပြီးတော့အဲ့လိုဖြတ်တန်းရလိမ့်မယ်လို့ကျွန်တော်ဟိုယူဆတယ်အဲ့တော့တကယ်လို့เนาะတကယ်လို့အောင်မြင်သွားတဲ့အခါမှာလည်းဒီလက်နက်ကင်အဖွဲ့တွေမရှိတော့တဲ့เนาะခြုံငိမ့်တဲ့ပြည်နယ်တွေမှာကျွန်တော်တို့ကလက်တွေ့ဒီဖွဲ့စည်းပုံခြေကဥတွေကိုပြင်ပြီးတော့လက်တွေ့အခွင့်အရေးတွေပေးလိုက်တာသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ကျွန်တော်တို့ဖက်ဒရယ်စနစ်ကိုတည်ဆောက်ခွင့်ပေးလိုက်တာမျိုးတွေလက်တွေ့အဲ့လိုကျင့်သုံးပြီးတော့ဟိုသွားမယ်ဆိုရင်တော့ကြံတဲ့လက်နက်ကင်ပဋိပက္ခရှိနေတဲ့နေရာတွေလည်းအဲ့ဒီအတိုင်းလိုက်လာနိုင်တယ်လို့
ဟုတ်ကဲ့ရှင်ဟိုရှေ့ဆက်ပြီးတော့ဘယ်လိုလုပ်ကြမလဲဆိုတာကိုဒီပင်နိုင်ဆွေးနွေးတဲ့သူတွေကိုနောက်ပိုင်းမှာဟိုအချင်းချုပ်ပြီးတော့ပြန်ပြီးတော့မေးချင်ပါတယ်ဆိုတော့အခုတော့ဒီကျမတို့ဒီတစ်ပတ်မှာပါဝင်ဆွေးနွေးတဲ့သူတွေလည်းများတာမလို့သူတို့ခက်တက်တက်လေးချိန်ပေးလိုက်ချင်ပါတယ်အခုလေးလိုင်းမှမှာလောလောဆယ်ရောက်နေတာကဦးစိုးဝေပါဦးစိုးဝေကြားရပါလားရှင
်ဟ
ုတ်ကဲ့ကြားပါဟုတ်ကဲ့ပါကျမကိုနည်းနည်းလေးထိထိမိမိနဲ့ဝင်ပြီးတော့ဆွေးနွေးပေးပါနော်ဟိုမေးမြန်းမယ်ဆိုရင်လည်းပါဝင်ပင်နိုင်ဆွေးနွေးတဲ့သူတွေရှိပါတယ်ရှင်
ခုကြီးမနေတဲ့27ရာစုတင်ရည်ရလောကအကျိုးရလက်ကိုကောင်းနေဆုံးပါလေကျွန်တော်တို့တိုင်းပြည်ကျွန်တော်တို့ပြည်ပါတယ်လို့အကျိုးတွေချင်ပါလေရလက်ကောင်းနေဆုံးပါလေကျွန်တော်တို့ဒီတွေနေနဲ့ဘယ်လိုရှိသေးလဲဘယ်လိုရှိသေးရလဲရှိတာမလဲဆိုတော့ကျွန်တော်ပြောဆိုပါမယ်ပြည်လုံးအီလာကန်ကိုပြောလိုက်ကြရအောင်1950ကိုဒီကြောက်ဥစားနဲ့တိုင်းရင်းသားကောင်းကောင်းတက်တည်ပြီးတော့ချမှတ်ခဲ့တဲ့စာချုပ်ကိုအခြေခံလာတယ်ကျွန်တော်တို့အယုံကြည်ရတယ်ပေါ့ဗျာသူတော့လေ1940ခုအချိန်နည်းနဲ့အခုမြန်မာအချိန်နည်းနဲ့အချိန်နည်းတွေကပကတိအချိန်နည်းတွေကိုဝါချနေတဲ့အခါမှာ စလီလန်ကာတဲ့အကြောင်းအရာတွေကိုစိုးပိုက်တာဖြစ်တယ်။လက်ရှိပြည်ကလေးအခြေအနေမှာရှိနေတဲ့အကျက်တဲတွေအခက်ခဲတွေကိုစည်နာမှန်မှန်လေးနဲ့ကျွန်တော်ချားပြီးတော့ဒီဆောင်အကျိုးပြည်သူတွေရဲ့အကျိုးငြိမ်းချမ်းရေးနဲ့ဆိုတဲ့အကျိုးဒီလိုကြီးရှိရှိပြီးတော့စည်နာထားလို့ဆိုရင်အခက်ခဲတွေစင်ခုံးတွေကတော့ကျွန်တော်အားလုံးကြော်လာနိုင်တယ်ဆိုလို့
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့စေနာမင်းနဲ့ဟိုစာချင်းကပ်ပြီးတော့ဆွေးနွေးရမယ်လို့ပြောတာပေါ့နော်ဟိုဥဆိုးဝေပြီးတော့ကျမနောက်ထပ်ဟိုတိလယ်မှုထိုင်းကနေပြီးတော့ပါဝင်ဆွေးနွေးလာတာပါတိလယ်မှုကိုအလှည့်ပေးကြမှာရေတိလယ်မှုဘာများဆွေးနွေးပါမလဲရှင
်ဒီပီလုံနီလာက27ရောင်စုပီလုံနီလာကမှာနော်အခုပြောနေတာဆိုနေတာတွေကတော့ကျွန်တော်တို့ပထမဖွင့်ပွဲမှာကျွန်တော်တို့နားထောင်တာပြောတာဆိုတာတွေအစိုးရပြောတာကနော်စစ်တပ်ပြောတာကနော်ကြန့်ခိုင်ရေးခေါင်းဆောင်ပြောတာတွေကတော့ဒါမဆိုးပါဘူးဒါပေမဲ့သူတို့ပြောသလိုမလုပ်တာကတော့ကျွန်တော်တို့အတွက်အမှန်တမ်းကကျွန်တော်တို့စိုးရင်ရတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တို့တိုင်းရင်းသားဒေသမှာဘာဖြစ်လို့စစ်တပ်တွေကတက်ပြီးတော့တိုက်နေရတယ်လဲ။အဲ့ဒါကခုကတော့ကျွန်တော်တို့မင်းကုန်ထုတ်ကြဖြစ်နေပဲ။ကောင်းအောင်လုပ်ရင်တော့ကောင်းမကောင်းအောင်လုပ်ရင်တော့ဒီမြန်မာပြည်ကကျွန်တော်တို့စိုးရင်ကြကောင်းပါလေလို့ကျွန်တော်နေပြောချင်ပါတယ
်။ဟုတ်ကဲ့အန်ဒါရောတိလယ်မှုထိုင်းကနေဝင်ဆွေးနွေးတာမှာဟိုခက်သက်သက်လေးပဲကျွန်မနောက်ထပ်သောရရှင်တရက်ကိုလည်းလှည့်ပေးချင်ပါတယ်။မလေးရှားကပါကိုနေလင်းဦးကြားရပါလားရှင်။
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ကိုနေလင်းဦးဝင်ပြီးတော့ဆွေးနွေးနိုင်ပါရဲ့ဒါမှမဟုတ်မေးခွန်းထုတ်ပြီးတော့မေးမြန်းမယ်ဆိုရင်လည်းဒီပင်တိုင်းဆွေးနွေးသူတွေဖြစ်တဲ့ခွန်မြင့်ထွန်းကိုနေထွန်းနိုင်ဦးရထွန်းအားလုံးလေးလိုင်းပေါ်မှာရှိနေပါတယ်ရှင
့်ဩကျွန်တော်ကတော့တိတ်ပြီးတော့ပြန်မေးစရာတော့မရှိပါဘူးဦးရထွန်းပြောတာလေးလည်းနားထောင်ပါတယ်ဒီဖက်ဒရယ်အကြောင်းကျွန်တော်တို့နောက်ပိုင်းပြန်ပြီးလှုပ်ရှားလာတာကတော့ဟိုရှင်းရင်းပြောရင်ရှမ်းပြည်နယ်ရပေါ့နော်ရှစ်ပြည်နယ်မူနဲ့တက်လာတာပေါ့နော်ကျွန်တော်သဘောအရပြောရရင်ရှစ်ပြည်နယ်မူကိုလက်မခံပါဘူးလို့ကျွန်တော်မပြောလို့ဘူးဒါပေမဲ့လူမျိုးကိုအစွဲပြုထားတဲ့ပြည်နယ်မျိုးကိုကျွန်တော်အနေနဲ့တော့ဗမာတရားအနေနဲ့မဖြစ်သင့်ဘူးလို့ထင်ပါတယ်အမေရိကန်ပုံစံကူးရင်လည်းအကောင်းဆုံးလည်းဖြစ်မယ်လို့လည်းမြင်ပါတယ်ဒါပေမဲ့ကျွန်တော်တို့လှုပ်ချင်တဲ့ဖက်ဒရယ်ကဗမာတမဲပဲယူပါမယ်ထားပါဟာလားဟိုတုန်းကတော့ဦးနေဝင်းက9ပြည်နယ်တိုင်း9ခုဆိုပြီးတော့လှုပ်ခဲ့တယ်သူကဟိုတိုင်းရင်းသားခုနှစ်မဲဗမာခုနှစ်မဲဆိုပြီးဖြစ်အောင်လုပ်တဲ့သဘောပါတယ်အဲ့တော့ကျွန်တော်စိုးရိမ်တာကိုပြန်ပြီးတော့ကျွန်တော်တို့ဗမာတွေစိုးရိမ်တာကိုပြန်ပြီးတော့ပင်ချာသဘောအရလက်တွေ့သဘောအရကျွန်တော်ပြန်ပြောချင်ရင်ဘီဒိုတူးစီကန်လိုက်ပါရှစ်ပြည်နယ်ကိုနော်အဲ့ဘီဒိုရဲ့သဘောကဘသူမှခွဲထွက်ခွင့်တမဲဆန့်ကျင်တာနဲ့ဘသူမှခွဲထွက်ခွင့်မရပါဘူးဆိုတဲ့ဥပဒေသားလေးကိုသာထုတ်လိုက်ပါအဲ့လိုထုတ်ပြီးဆိုရင်ခင်ဗျားတို့ပြည်နယ်တွေအခုဒီလွတ်လွတ်လပ်လပ်ဒီနေ့အုတ်ချုပ်ခြင်းအပဆိုလဲအုတ်ချုပ်အမေရိကန်လိုပုံစံလုံးအုတ်ချုပ်ခိုင်းလိုက်ပါစစ်သားစစ်တပ်တွေလည်းထောင်းမယ်ဆိုရင်လည်းသူကသူပေးထောင်းလိုက်ပါဒါပေမဲ့ခွဲထွက်ခွင့်တော့လုံးဝမပေးရနိုင်ပါအဲ့ဒီလိုအလဲအလဲကတော့လုံးရပါမယ်အဲ့ဒါဆိုရင်ကျွန်တော်တို့ဗမာလူမျိုးတွေနဲ့ကဘာမှပူစရာမလိုဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ပူနေတာကကျွန်တော်တို့ပြည်တော်စုကြီးကိုပြုတ်
ဟုတ်ကဲ့ဒါကကိုနေလင်းဦးပါသူကဒီခွဲထွက်ခွင့်လုံးဝမပေးပါနဲ့လို့ပြောတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲဒီနိုင်ငံရေးဆွေးနွေးကြတဲ့စကဝိုင်းနေမှာဟိုအငင်းခုံဖြစ်ပြီးတော့ဒီဆွေးနွေးလို့မရပါလေညှိနှိုင်းလို့မရဖြစ်နေတာဖြစ်ပါတယ်ဒီမှာဟိုနောက်ထပ်ဟိုတော်ရရှင်တယောက်စာရေးပြီးတော့ဆွေးနွေးလာတာကိုကိုရနိုင်ဖတ်ပေးပါရှင်ကျွန်မကကိုစိုးဝေဆွေးနွေးထားတဲ့အကြောင်းအရာလေးနဲ့လည်းတိုက်ဆိုင်နေလို့ပါ
ဟုတ်ကဲ့ပါမငြိမ်းချမ်းခြင်းနဲ့စိတ်ဆန္ဒမရှိရင်ဘာမှဖြစ်လာမှာမဟုတ်ပါဘူးတကူဆိုတဲ့အရာကိုသေးချာခွဲခြားရင်လုပ်ငန်းအောင်မြင်ဖို့အလုပ်အောင်မြင်ဖို့ပြီးမြောက်အောင်မြင်ဖို့ပါအဲတကယ်တကူဆိုတဲ့အရာမှာ1စိတ်ဆန္ဒ2ကြိုးစားမှု3စိတ်ဓာတ်ခိုင်မာမှု4အမားမှန်ခွဲဝေနိုင်မှုအဲ့ဒါတွေပါမှအငြင်းချမ်းနိုင်မယ်ထင်တယ်အခုစိတ်ဆန္ဒတွေမပါကြဘူးလို့ခံစားတွေ့နေရပါတယ်ငြင်းချမ်းခြင်းနဲ့စိတ်ဆန္ဒတွေကြီးမားလာကြဖို့ပထမဆုံးစီယုံပြီးပင်လုံကိုအားဖြည့်ဖို့လိုမယ်ထင်ပါတယ်ဆိုပြီးတော့သူကရေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကကိုဝေအောင်ရေးလာတာပါ။ဟိုခုနကဦးစိုးဝေကလည်းပြောသွားတယ်ဆန္ဒမှအမှန်နဲ့ဆွေးနွေးမယ်ဆိုရင်ရလက်ကောင်းနေထွက်ပေါ်မယ်ဆိုတော့ဟိုဒီမှာကျွန်မကိုနေထွန်းနိုင်ကိုတုံ့တက်ပေးစီခြင်းပါတယ်။စိတ်ဆန္ဒလို့ပြောကြတဲ့အခါမှာငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ဖို့ဒီအဓိကဦးစိုးရေးဖြစ်တဲ့အစိုးရတက်မတော်တိုင်းရင်းသားတွေဘက်ကငြိမ်းချမ်းရေးကိုလိုလိုလားလားရကျင်တဲ့စိတ်ဆန္ဒအမှန်နဲ့ချင့်ကန့်နေကြပါလား။ကိုနေထွန်းနိုင်ဘယ်လိုများတုံ့တက်ပါလဲရှင့်။
ဟိုအားလုံးကငြိမ်းချမ်းကျင်တာတော့အမှန်ပဲဗျာ။ဒါကမြေကြီးလက်ခွက်လက်ခတ်မလွဲပါပဲ။ဆိုတော့ဟိုခုနကျွန်တော်တို့ပြန်ကောက်မယ်ဆိုရင်ဒီငင်းငင်းကြီးကိုမလိုလားတဲ့လူကလည်းတရားမှမရှိတော့ဖြစ်နေတာကကျွန်တော်တို့ချင်းကပ်ပင်ချင်းကပ်နေတော့လုံနီးလုံဟန်ပေါ့လေအဲ့ဒီအပိုင်းကတော့ကျွန်တော်တို့အများကြီးလုံးအောင်မယ်ပြပါအခုအချိန်မှာပဲက ကျွန်တော်တို့ကြည့်မယ်ဆိုရင်ဒီ NCA ကို NCA ရေကြမ်းရေးတော်တက်ဆိုရင်လည်းတစ်ဖက်မှာလည်းကုန်ပြီဖွဲ့စည်းပုံစံဥပဒေကိုပြင်မယ်ဆိုတော့အဲမျှော်လင့်ချက်တွေအဲဒီလိုပြောဆိုမှုတွေကလိုပြီးကြေကြေလောင်လောင်ဖြစ်လာတယ်ဒီကနေတစ်ဆင့် Nation Building ပေါ့ဗျာနိုင်ငံတည်ဆောက်ရေးကိုဆက်သွားမယ်ဆိုတော့ရေကြမ်းချက်တွေရှိနေတာလည်းတွေ့ရတယ်ဗျာဒါပေမဲ့တစ်ဖက်မှာပြန်ကြည့်ပြန်တော့လေတမတော်ရဲ့ရက်ခံချက်ကဒီ2008ဖွဲ့စည်းပုံစံဥပဒေကနေတူတာမထွက်ဘူးအတော့တဲ့ခါကျတော့အဲ့ဒီနှစ်ခုကဆန့်ကျင်ဘက်ဖြစ်လာပြီးတော့မှဒီ NCA မှာကလာပြီးတော့မှကျွန်တော်တို့ deadlock ဖြစ်တဲ့ပုံစံမျိုးပေါ့ဗျာအဲ့ဒီပုံစံမျိုးဖြစ်လာတယ်လို့ယူဆစရာရှိပါတယ်ကျွန်တော်ကျွန်တော်တို့ပြောလို့တိုင်းရင်းသားတွေလည်းငြင်းချမ်းရှင်တာပဲတမ်းတော်ဘက်ကမေးကြည့်လဲသူတို့ငြင်းချမ်းရှင်တာပဲဆိုတော့ဒါပေမဲ့ခုနနိုင်ငံတိဆောက်ရေးဖြစ်ဖြစ်ကျွန်တော်တို့စိတ်တွေပဲဖြစ်ဖြစ် nation တွေပဲဖြစ်ဖြစ်ဒီအပိုင်းတွေဆိုရင်အများကြီးကျေပြန့်သွားပြီအဲ့ခါကျတော့ကျွန်တော်တို့ NCA တစ်ခုရင်းနဲ့နေရတော့ဘူးဒီထက်အားလုံးပါဝင်တဲ့နိုင်ငံရေးစီးပွားတွေလုံးဝတော့မယ့်အနေအထားဖြစ်တယ်။အခုလုံးနေတဲ့နိုင်ငံရေးစီးပွားတွေကအားလုံးပါဝင်ရေးဆိုတာအတွက်ဘေးကင်းထုတ်ကြရတယ်အများကြီးရှိနေပါသေးတယ်။ဆိုတော့အဲ့ဒီအနေအထားမျိုးမှာကျွန်တော်အချိန်လေးအများကြီးယူရမယ်။ဒါပေမဲ့အစိုးရစက်တန်းတစ်ခုတည်းနဲ့လည်းကျွန်တော်မပြီးနိုင်ဘူး။နှစ်ခုနဲ့လည်းမပြီးနိုင်ပါဘူး။ဒါမျိုးကအချိန်အများကြီးယူရမယ်။ဒါပေမဲ့အဲ့ဒီလိုလုံးဝမယ့်အကြောင်းအရာတစ်ခုကိုအစိုးရစက်တန်းတစ်ခုတည်းပါပဲ။ငါအစိုးရကျွန်တော်ရှေ့မှာလည်းတွေ့ခဲ့ပါတယ်။တော်တော်ဦးသိန်းရှင်လက်ထက်မှာဆိုလို့ဒီ case ကို show business အနေနဲ့လုပ်ခဲ့ပြီးတော့မှသူ credit ယူဖို့အတွက်ကြိုးစားခဲ့တဲ့လောက်ရမျိုးတွေကျွန်တော်တို့သိခဲ့မှုပါတယ်အဲ့ဒီအဲ့လိုလမ်းစဉ်တိုင်းမှာဒီရက်ချိန်မှာလည်းဆက်လုပ်မယ်ဆိုရင်ကျွန်တော်တို့ကဟိုဒီအစိုးရတစ်ခါသူ့အတွက်ပဲဒီလုပ်ပြီးတော့မှကျန်တဲ့ဟာကိုမကြည့်တဲ့လိုမျိုးအဲ့ဒီသဘောတက်ရောက်သွားနိုင်ပါတယ်လို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့အခုကိုနေထွန်းနိုင်ရလေဒီခုနအင်ဂယ်ဦးရဲထွန်းပြောသွားသလိုပဲအချိန်ယူပြီးတော့လှုပ်ဆောင်ရမယ်လို့သုံးသပ်ပါတယ်ဆိုတော့အခုကျမတို့ဒီ American ပြည်အောင်စုကနောက်ပြီးတော့စာရေးပြီးတော့ပါဝင်ဆွေးနွေးလာတဲ့တော်ရရှင်မောင်ဒက်သနအစာလေးကိုဖွင့်ပြပေးခြင်းပါတယ်ကိုသားညုံတစ်ချက်လောက်ဖတ်ပေးပါရှင
်ဒုတိယကြိမ်27ရာစုပင်လုံးပြောင်စုညီညာရေးညီလာခံမှာတောက်လျှောက်ဆွေးနွေးလာခဲ့မှုတဲ့ UNFC အဖွဲ့မှပါတာကလွဲလို့ရလက်ကောင်တချို့ထွက်လာတယ်လို့ယူဆမိပါတယ်ညီလာခံကိုမတက်ဘူးလို့တင်းခံနေတဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့တက်လာခဲ့လို့ပဲညီညာရေးဖြစ်စဉ်မှာတရုတ်နိုင်ငံရဲ့အခန်းကဏ္ဍအရေးပါလာတာကိုလည်းထင်ရှားတွေ့မြင်လိုက်ရပါတယ်ဒါ့အပြင်ဒီကနဘောင်းစုံကိုလူလတ်နဲ့ဆွေးနွေးနိုင်ခဲ့ကြသလိုပဲအမေစုနဲ့ဒေါက်တာတင်မျိုးဝင်းတို့နဲ့လည်းတည်ထောင်ဆွေးနွေးပွဲတွေဖြစ်ခဲ့ပါတယ်။ NCA စာချုပ်နဲ့ပတ်သက်လို့အခြေတင်ဆွေးနွေးစရာတွေရှိလာနိုင်တယ်ဆိုတာလည်းသိလိုက်ရပါတယ်။နောက်ဆုံးအနေနဲ့ပြောချင်တာကအခုညီငယ်ဆွေးနွေးနေကြတဲ့လူမျိုးစုလက်နက်ကင်တွေအားလုံးအနေနဲ့ဘယ်လက်နက်အဖွဲ့အစည်းတွေရဲ့ကြောထောက်နောက်ခံရှိတဲ့ပြည်သူအစိုးရစစ်စစ်ရဲ့ညီငယ်ကြိုးပမ်းလှုပ်ရှားမှုတွေအပေါ်မှာတန်တရားနဲ့ချီးကပ်နေတာတွေရပ်ဆိုင်းသင့်ငြိမ်တန်နေပြီလို့ယူဆမိပါတယ်။
ဟုတ်ကဲ့ဒါကဒီ American ပြည်အောင်စုကမောင်ဒက်သနာဝင်ပြီးတော့ screen လာတာဖြစ်ပါတယ်ဒီမှာ control ကိုတောင်းမှမှာရှင် control ကိုကျမဒီမှာတုံးသက်ခိုင်းချင်ပါတယ်ဒီအစိုးရကိုတက်မတော်နဲ့တီးတန့်ခွဲထုတ်ပြီးတော့ပြောထားတဲ့သဘောတွေ့ရပါတယ်တိုင်းသားတွေကအရသာအစိုးရကိုတန်ကြားနဲ့ချင်းကပ်နေတယ်လို့ပြောထားတယ်ဆိုတော့ဒါတကယ်ပဲကိုရိုင်းကလည်းတိုင်းသားကိုယ်စားလှယ်တူအနေနဲ့ပါဝင် screen နေတယ်ဆိုတော့ဟို control တုံးသက်ပေးပါရှင်သူပြောတဲ့အပေါ်မှာ
ကျွန်တော်တို့ကတော့ဒီအစိုးရအပေါ်မှာတန်တရားနဲ့ချိကမှုတွေဆိုတာမျိုးအဲ့ဒါမျိုးမဟုတ်ပါဘူးအထူးအဖြစ်ဒီဒေါအောင်ဆန်းစုကြည်နဲ့ဒီတိုင်းဒေသနဲ့ကတော်လိုင်းဖွဲ့ပြီးဆိုတာကနှစ်ပေါင်းများစွာကလေးကဒါအပြန်လန်အဖြစ်ပေါ့လေဒါကျွန်တော်တို့အပြန်လန်ရင်ပတ်ခြင်းနီးခဲ့ကြတာဖြစ်ပါတယ်1990ခုမှာမဲတော်ထားကြီးနာချက်ကိုထုတ်ပြန်တဲ့ခါကျတော့အဲ့ဒီကာလမှာအကြက်တဲပေါင်းများစွာအတဲကနေပြီးတော့လူသားတွေမျိုးစီဖွဲ့ချုပ်တဲ့ဒေါအောင်ဆန်းစုကြည်ကထောက်ခံပေးခဲ့တာဖြစ်ပါဒါကြောင့်လည်းမဲတော်ထားကြီးနာချက်ကဘာကျော်ဖြစ်ခဲ့တာဖြစ်ပါတယ်ဆိုတော့အခုအချိန်ဒီခါမှာတော့အစိုးရအနေနဲ့ကတော့ဒီဆောင်ရွက်ရတဲ့အခါမှာအကက်နက်ပေါင်းများစွာနဲ့အကြက်တွေပေါင်းများစွာနဲ့ဆောင်ရွက်နေရတယ်ဆိုတော့ကျွန်တော်တို့ကတောင်းနားလည်ပါတယ်အဲကြောင့်မလို့ဒီအစိုးရကိုကျွန်တော်တို့တန်ပြပေါင်းများစွာနဲ့ချိကနေတယ်ဆိုတဲ့ဟာမျိုးကတော့အဲ့ဒီအခြေခံမျိုးတော့မရှိပါဘူးဆိုတော့အစိုးရမှာဆောင်ရွက်နေရတဲ့အကန့်အသတ်ကြီးမားမှုတွေလည်းကျွန်တော်တို့တောင်းနားလည်ပါတယ်အဲတော့အခုဒီကျွန်တော်ဆွေးနွေးမှုရဲ့အခြေခံကတော့အားလုံးကကျွန်တော်တို့ဒီအားမလို့အားမြတ်ခြင်းမျိုးပေါင်းများစွာရှိနိုင်ပါတယ်သို့တော့ကျွန်တော်တန်းဒီမှာဒီလိုမျိုးနိုင်ငံရေးဆွေးနွေးမှုဆိုတာအခုမှဖြစ်တာဖြစ်ပါတယ်။နှစ်ပေါင်းခု90အတောအတွင်းမှာအခုလိုအတိတ်ရှိတဲ့နိုင်ငံရေးဆွေးနွေးမှုမျိုးတွေကတော့အခုမှဖြစ်တာဖြစ်ပါတယ်။ဒါအတိတ်ရှိတဲ့နိုင်ငံရေးဆွေးနွေးမှုအသက်ပါတဲ့နိုင်ငံရေးဆွေးနွေးမှုတွေဖြစ်တဲ့အတွက်ဆွေးနွေးနိုင်မှုတွေအားလုံးကြည်လည်ဖို့အတွက်ဆိုရင်တော့အချိန်ရွှေ့ရတာတို့ဒါတွေကတော့ရှိမှဖြစ်ပါတယ်။ခုနကလိုဒီဒုတိယကြိမ်အစည်းအဝေးမှာရက်လက်တွေအကုန်လုံးထွက်ရမယ်လို့ဒီလိုပဲကျွန်တော်သတ်မှတ်လို့မရပါဘူး။ဒီကျွန်တော်တို့အခုကျင်းပတဲ့ဒီရတဲ့နာမည်က20ရာစုပင်လုံးဖြစ်ပါတယ်ပင်လုံးလို့ပြောတဲ့အတွက်20ရာစုမှာကျင်းပခဲ့တဲ့ပင်လုံးကြီးလည်းအနှစ်သာရကနိုင်ငံရေးနှစ်သာရအနှစ်သာရကလွတ်လပ်ရေးဓာတ်ရည်နဲ့ဒီမိုကရေစီဖြစ်တယ်လို့အဲ့ဒီ20ရာစုပင်လုံးရဲ့လှုပ်ထုတ်လို့ဒီအနှစ်သာရကတော့အကြီးအကဲညှိနှိုင်းရှင်တွေဖြစ်ပါတယ်အခုဒီတော့နိုင်ငံတော်ဦးတန်တင်ကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီ20ရာစုပင်လုံးဒုတိယအစီအစဉ်မှာပြောခဲ့တာကတော့ဖိအားပေးတာတွေမရှိဘဲနဲ့အကြခံတာတွေမရှိဘဲနဲ့ဆွေးနွေးသွားမှာဆိုတော့ဒီကအထူးထားပြီးတော့ဒါပြောခဲ့တာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ခါမှာရလက်ကောင်းတွေ ထွက်နိုင်ဖို့ဆိုရင်တော့ကျွန်တော်အချင်းကြမှာတယောက်ကိုတယောက်နေပြီးမြင်ကြတဲ့အခြေအနေနဲ့ဆွေးနွေးနိုင်ဖို့လိုပါတယ်။ဒါကဒီကနေ့ဖြစ်ပေါ်နေတဲ့အခြေအနေကတော့ကျွန်တော်တို့ကြမှာအခြေအနေနဲ့ဆွေးနွေးနေကြတာဖြစ်ပါတယ်။အဲ့ဒီအခြေအနေနဲ့ဟုတ်ကိုအခြေခံနေတဲ့အတွက်ဒါညီလာကောင်တရားထက်ရှိရတာမျိုးဖြစ်ခဲ့တယ်။ပြီးရင်အထူးသောအကြောင်းမျိုးပါလေတဘောတူနိုင်မတူနိုင်ဒါတွေလည် အဲ့ဒီမှာရှိပါအောင်တိုးတော့ခန်းစားတဲ့ပုံစံကတော့အနေအုံးနဲ့တူတစ်ခက်နဲ့တစ်ခက်ကြာမှာကွာတာရှိပါတယ်။ဟောပြတမ်ရောဆိုလို့ရှိရင်တော့ဒါဖယ်ရမှုဆိုတာခွဲထုတ်ရေးဖြစ်တဲ့ဆိုပြီးတော့မှတမ်ရောကချောင်းစနစ်ခုနဲ့မှအနာပေးနေတယ်။အခုတော့တမ်ရောရဲ့ချို့တော့အရာရှိကြီးများပြောပါတယ်။သူတို့ကတော့ခွဲထုတ်ဖယ်ရမှုဆိုတာခွဲထုတ်ရေးလို့ပဲသူနားလေခဲ့တယ်။အခုတော့ဖယ်ရဆိုတာပေါင more bouncy wood at the door, and all that, than you, Lugin. Then you in a Kuban Jatan, Lugin at the fair and move your way, actually, and all a quarter full of bedroom of the Jugago, quarter full of bedroom of your way. Example, Quamaki also the high you cannot tap your essay. Genoa Malu won't handle the chin in there. Any a chigamo, I can know the ha. Nanga, two year take a, cool year take a, a take a woman, a chicken in the garage. But now the ဒီတော့ကွန်ပျူတာကိုဆိုတဲ့သဘောတရားကိုနှစ်ဖက်လက်ခံနိုင်တဲ့နှစ်ဖက်သိက္ခာရှိတဲ့ကျွန်တော်တို့ဆွေးနွေးမိနိုင်မှုတွေနဲ့အတိတ်ကကုသမှုတွေနဲ့ကျွန်တော်တို့ဆောင်ရွက်နိုင်မယ်အဆင့်ကြီးမှာဖြစ်ပါတယ်အဲဒီလိုအဆင့်ကြီးဖို့အတွက်လည်းနှစ်ဖက်လက်ခံနိုင်တဲ့အတိတ်ကကုသမှုတွေကျွန်တော်လုပ်နိုင်ဖို့ကတော့ရာဂန်တော့ကတော့အခုတော်တော်များများအားကောင်းနေပါပြီလို့ရည်ရွယ်ချက်ပါတယ်ဟု
bo di sunni boy began ni bo chain na ni bi so lo jma ko khwin myin thon go di ma be hosa ko khwin myin thon le alou kai sa yi shi lo jma ku ma su mo phone cha lai ba ro no ko khwin myin thon ne chan ne tu ri ne set pi lo sunni ba me ho jma ro pi bo le a chain ga 3 minute lo be lo wa ro de di sunni boy pi bo a ro jma di pin nai sunni de tu hne u go jan pi lo a chou a phin ba no 3 tat khain jin ma de shin ho prathama u song di angle u ye thon phone kai mi lo saung ni ya ba ai u ye thon ni ne di ngain ngain yi lo ngan sin ma ba no di ho jma ro di shi do de pho shi set pi lo ba ri lou saung tin ne a ye chi song me phit me ni lou saung ya me a che ko ho nen ne le 3 tat pi ba shin
adika ga ro sait shi bo ti khan bo ne sunni ja de
ma ho
no di di yin ji ji ne di wa bo le yin ji ji na ti khan sai ne pyo pyo myo sunni ja bo a da be ye ji ba de naw de khu a ya ga chat chin lan yin ni a phi ya ma ma hote de twet chaung ma lo di na de ja ga la de ma le la ye a tu lou bo ko no adika ga ro kno ro ga phat twet so da ba lo poun san net twa lwe shin do tan pi twet si si long long ne khun pyo to det si ma le belo pon san ne twa yan lo kwe pye mu ko u de de ma le so de ha ri na le mu tu la aw kno ro ga nai ngan da ga pinya shin ni phait kho pi lo chwe me da myo nai ngan ja ko thwet pi lo le la da myo atu de kwa a de lo lou pho lo wa de a de lo lou yin ne ma kno ro po pi lo yin ni la me a pin ma kno ro alut thaw twet song chwe me saka pyo mu de shi me sa de pye အဲ့ဒါ လို့ ဖြတ်တန်း ပြီးတော့ မှ ကျွန်တော် တို့ ဒီ တကယ် ဒီ ဆွေးနွေးပွဲ မှာ ဆုံးဖြတ် ချက် တွေ ချတာ အမြင်နေ ညှိ နှိုင်း တာ လုပ် ရင် ပို့ ပြီးတော့ အောင်မြင် လိမ့် မယ် လို့ ထင် ပါတယ် အနောက် မ တူ တဲ့ အခြေအနေ ရ ဆွေးနွေးပွဲ တွေ ကို လည်း မ တူ တလို့ ခွဲ ပြီးတော့ ကျင်း ပါတာ ပေါ့ နော် အားလုံး ဒီ နေရာ တ နေရာ ထဲ မှာ လာ ပြီး စု ဆွေးနွေး ရမယ် ဒီ SDA မ ထိုး ရင် မ ပါရ ဘူး ဆိုတာ မျိုး တဲ့ SDA မ ထိုး နိုင် တဲ့ လူ တွေ လည်း သူ တို့ နဲ့ တီးတန့် ပေါ့ တီးတန့် ဒီ အခြေအနေ ကို တိုးတက် လာ အောင် နဲ့ NCA ဆိုတာ ဘာ ကြောင့် ထိုးဖို့ လိုတယ် ဆိုတဲ့ ဟာ ကို လည်း နားလည် အောင် ရှင်းပြဖို့ ပေါ့ အဲ အဲ့ဒီလို ဟို ဒီ စိတ် ချင်း နဲ့ ခွဲ ပြီးတော့ လောက်တာ အတော့ ဟို ပို ကောင်း မယ် လို့
ယူဆပါတယ်ဟုတ်ကဲ့ရေရှည်ကြည့်ပြီးတော့စိတ်ရှည်ရှည်နဲ့အားလုံးဟိုပါဝင်နိုင်ဖို့စူးစမ်းပြီးတော့ဆွေးနွေးပြီးတော့ပူပေါင်းလှုပ်ဆောင်သွားရမယ်လို့အန်ကေဦးရထွန်းတုံးသက်တာပေါ့နော်ကိုနေထွန်းနိုင်ဖို့နောက်ဆုံးတုံးသက်ချက်လေးတစ်ခုမေးချင်ပါတယ်ဒီဟိုတက်မရော်နဲ့ဟိုတိုင်းသားတွေကြားမှာပေါ့နော်တက်မရော်ရဲ့ဟိုငញ្ញញ်ရေးမူဝါဒနဲ့ဒီတိုင်းသားတွေရဲ့လိုလားချက်ကလည်း
တော့စနေချင်းပြီးကြံမကြံရအောင်ဆိုရင်တော့ကျွန်တော်တို့ကစူးစမ်းပုံเนาะဒီတက်မော်တဲ့တန်းလာကိစ္စမှာဆိုရင်လည်းကျွန်တော်တို့ဒီထိတ်ထိတ်တိုးတာမျိုးနဲ့ဆိုင်ဆက်ဆံရေးထူထောင်နိုင်အောင်ဆိုရင်တော့အစိုးရမှာလည်းအများကြီးတောင်းရှိရလို့ကျွန်တော်ထင်ပါတယ်အထူးသဖြင့်အရသာအစိုးရမှာကဒီစစ်ဖက်ရဲ့ဖက်ဆက်ဆံရေးကိုကောင်းမွန်အောင်လုပ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ကနောက်ထပ်တစ်ဆင့်တိုးနိုင်တဲ့အနေအထားမျိုးခုလိုမျိုးဒီမီလာကမှာထိတ်ထိတ်တွေးတာမဟုတ်ဘဲနဲ့ပေါ့ခုနဆရာကြီးအထုံးပြောသလိုမျိုးကျွန်တော်ဖော်မယ်ဖြစ်ဖြစ် information ဖြစ်ဖြစ်တွေးဆဆွေးနွေးမှုတွေကိုခက်ခဲစိတ်လုံးနိုင်နိုင်မယ်ဆိုရင်လည်းကျွန်တော်အဖြေရနိုင်လိမ့်မယ်နီးစပ်နိုင်လိမ့်မယ်လို့ထင်ပါတယ်နောက်တစ်ချက်ကတော့အရေးကြီးဆုံးကတော့လက်ရှိဖြစ်နေတဲ့ NC ကိုဖျက်ဖို့မဟုတ်ဘူးလက်ရှိဖြစ်နေတဲ့အထိုင်တွေကိုဖျက်ဖို့မဟုတ်ဘဲနဲ့ခုလောက်ဆောင်နေရတဲ့အားလုံးကိုပြန်ပြီး review လုပ်ဖို့လိုရင်းတယ်လို့ထင်ပါတယ်မဟုတ်ဘဲနဲ့ဒီတိုင်းဆက်သွားနေမယ်ဆိုရင်တော့ကျွန်တော်ဆိုရင်တော့ဝေပါလဲဆုံးတားလဲဆုံးတဲ့အဖြစ်မျိုးတော့မရောက်သေးချင်ပါဘူးဒါကြောင့်အကုန်လုံးကိုတော့ပြန်ပြီး review လုပ်ပြီးမှအဖြေရှာကြပြီးတော့လုံလိမ့်မယ်လို့ထင်တယ်ဒီတန်းဆက်သွားနေရင်တော့ကျွန်တော်ရလက်ပိုင်းအရာတော်တော်ကိုခက်ခဲတဲ့အနေအထားဖြစ်လာပါလိမ့်မယ်ဗျ
ဟုတ်ကဲ့ရှင်သုံးသက်ပေးတာကျေးဇူးတင်ပါတယ်ဒီဆွေးနွေးပွဲမှာပင်နိုင်ဆွေးနွေးပေးကြရတဲ့ဒီခွန်မြင့်ထွန်းကိုနေထွန်းနိုင်ဦးရဲ့ထွန်းနောက်ပြီးတော့ပါဝင်ဆွေးနွေးကြတဲ့သူတွေနဲ့ဒါဟို email တို့ Facebook ကနေပါဝင်ဆွေးနွေးလာကြတဲ့သူတွေနောက်ပြီးတော့ကျွန်တော်ဖုန်းခေါ်လို့မရတဲ့ကိုခင်မောင်တွင်ကိုကျော်မြထူအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်
ဆွေးနွေးထုတ်ဆွေးနွေးမှုနဲ့မအေးတနာကျော်စီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်
။စနေနေ့ညဒါရိုက်လေးလိုင်းအစီအစဉ်ကိုဒီနေ့ကနေမနက်ခင်းအတန်းလေးအစီအစဉ်မှာပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA ကနေခုလိုထုတ်လွှင့်နေတဲ့စီစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာဖတ်ယူနိုင်နိုင်ပါရှင်။ VOA ကနေတင်းကွေနေမနေ့ကစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုစိုးရင်းနိုင်ငံကကြီးညာပေးပါမယ်ရှင
်။ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံစီဥပွဲကထုတ်ပြန်တဲ့ကြေညာချက်မှာအရင်ကမလုပ်ဘူးတဲ့လောက်ရတစ်ခုအနေနဲ့အရေးကြီးတဲ့ကိစ္စရတစ်ခုအတွက်အမေရိကန်ပြည်ထောင်စုကိုချဉ်းလက်ထားခဲ့ပါတယ်။နောက်ဆုံးထုတ်ပြန်တဲ့ကြေညာချက်အရအမေရိကန်ပြည်ထောင်စုကလွဲလို့ဥရုယာသီပြောင်းလဲမှုရှော့ချရေးအတွက်ဝိုင်းဝန်းလှုပ်ဆောင်ကြဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ဥရုယာသီပြောင်းလဲမှုဆိုင်ရာကိစ္စရနဲ့ပဲရစ်သဘောတူညီချက်တို့ကိုအမေရိကန်ပြည်ထောင်စုကပြန်လည်တုံ့တက်နေစေကာလဖြစ်တာကြောင့်အများသဘောတူဆုံးဖြတ်ချက်ထဲမှာပါနိုင်တဲ့အနေအထားမရှိဘူးလို့ G7 ညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်တွင်းရဲတပ်ဖွဲ့ကမန်ချက်စတာမြို့အသေးခံဘုံခွဲတိုက်ခိုက်မှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုမှာတိုးတက်မှုတွေရှိလာတဲ့အတွက်အကြမ်းဖက်မှုအနေနဲ့သတိပေးနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်ကနေစနေနေ့မှာတဆင့်လျှော့ချသတ်မှတ်လိုက်ကြောင်းဝန်ကြီးချုပ်ထရီဇာမေကပြောကြားလိုက်ပါတယ်။တင်းနေလာနေကမန်ချက်စတာအကစားရုံမှာအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်သွားခဲ့ပြီးတဲ့နောက်မှာအကြမ်းဖက်မှုအန်ဒီရဲ့သတိပေးချက်ကိုတိုးမြင့်သတ်မှတ်ခဲ့တာဖြစ်ပါတယ်။အခုချိန်ထိဖမ်းဆီးထိန်းသိမ်းထားသူ12ဦးရှိသွားပြီလို့ဆိုပါတယ်။မဘာသာလို့ခေါ်တဲ့အမျိုးဘာသာသာသနာဆောင်ရွက်ရေးအဖွဲ့ဝင်တန်ဃာတော်တွေတီလာရှင်နေနဲ့ဒီအဖွဲ့ကိုထောက်ခံသူတချို့ဟာမနေ့စနေနေ့ကအင်းစိန်မြို့နယ်အတွင်းမှာရှိတဲ့အောင်ဆန်းတော်ရတပ်ဦးကျောင်းတိုင်းမှာစီဝေပွဲကျင်းပခဲ့ကြတာမှာတက်ရောက်သူပေါင်းထောင်နဲ့ချီရှိခဲ့တယ်လို့ဆိုပါတယ်လူမျိုးရေးဘာသာရေးတက်မှမှုတွေဖြစ်ပေါ်အောင်လုံဆော်ပြောဆိုတယ်လို့ဆွတ်ဆွဲခံနေရတဲ့မဘာသာအဖွဲ့ဟာတန်ဃာအဖွဲ့စီအခြေခံစည်းမျဉ်းလှုပ်ထွန်းလုပ်နည်းတွေနဲ့ကန့်ညီခြင်းမရှိကြောင်းဆုံးဖြတ်ချက်ချထားပြီးဖြစ်တဲ့အတွက်မဘာသာအဖွဲ့ဟာတရားမဝင်အဖွဲ့စီဖြစ်ကြောင်းဖြစ်တာကြောင့်ဇူလိုင်လ15ရက်နေ့မတိုင်ခင်ဒီအဖွဲ့ကိုဖျက်သိမ်းပေးဖို့မဟာနာနိုင်ငံတော်တန်ခါမဟာနာကအဖွဲ့ချုပ်ကမေလ23ရက်ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ပြီးနောက်မှာဒီစီအိုပဲကျင်းပလာပါမဘာသာအဖွဲ့ကိုတရားမဝင်အဖွဲ့အစည်းဖြစ်မဟာနာကကြီးညာထားပေမဲ့သူတို့အဖွဲ့ကိုဖျက်သိမ်းပေးမှာမဟုတ်ဘူးလို့ဝါရီမဘာသာဆရာတော်တပားရဲ့ပြောကြားချက်ကိုကိုကာဘီ AB သတင်းမှာဖော်ပြထားပါတယ်အမေရိကန်လေကြောင်း AA ပိုင်းလေယာဉ်နဲ့လိုက်ပါလာတဲ့ခီးတဲ့တူဟာဂျာတာပရီနီကမြောက်ကိုရီးယားနိုင်ငံပြည်နယ်ရှာလော့ဒေါက်ကလပ်နိုင်ငံတကာလေဆိပ်မှာလေရင်ပြန်တက်ဖို့ပြင်ဆင်နေခြင်းမှာပဲလေရင်မဲကိုကိုက်ဖို့ကြိုးစားခဲ့ပြီးလေမောကနေခွန်ချထွက်ပြေးခဲ့တဲ့အတွက်သူ့ကိုဖမ်းဆီးထိန်းသိမ်းထားပါတယ်။သူဟာမြန်မာနိုင်ငံကခရင်လူမျိုးတူဖြစ်ပြီးက ကိုထွန်းလုံစင်လို့သိရပါတယ်
။သတင်းကြီးချုပ်ကိုကိုစောင်းဝင်းလိုင်ကကြီးညာပေးခဲ့တာပါ။ဒီမနက်အတွက်စီစဉ်ထုတ်လို့အမှုကတော့ဒေါခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုနာကမင်းစ်ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ View American တန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလည်းနားဆင်နိုင်ပါတယ်။ဒေါတာရှင်ပေါကောင်းသောနေ့တစ်နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.